Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်ခါ2015ခုနှစ်ဒီဇင်ဘာလ2ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရဲ့ရှင်။ဒီမှာခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ကင်းသတင်းတွေကိုမနက်နာချန်နဲ့အတူကြေညာပေးပါပါအာဖဂနစ္စတန်နိုင်ငံကဘူးမြို့တော်မှာနိုင်ငံခြားသားတွေနဲ့အရာရှိတွေနေထိုင်တဲ့ရပ်ကွက်မှာအသေးခံဘုံးပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူထုသေဆုံးခဲ့ရပါတယ်ဆိုမာလီယာစစ်သွေးကြွအဖွဲ့ El Shabab ရဲ့လူသစ်စုဆောင်တဲ့ဗီဒီယိုဂရင်းမှာ American ရဲတွေရဲ့တနက်နဲ့ပြစ်ခတ်မှုတွေအပြင် Donald Trump ရဲ့ Muslim တွေနိုင်ငံတွင်းဝင်ရောက်တာတားမြစ်မယ်ဆိုတာတွေကိုဦးစားပေးပြီးဖော်ပြထားတာတွေ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေပြောပြပေးပါပါမှတ်ခွန်ညီ
ကောင်းပါပြီအခုမနက်ပိုင်းမှာတော့ဒီ2016ခုနှစ်ကိုစတင်ကူးပြောင်းတဲ့အချိန်မြမထိတ်တန်းခေါင်းဆောင်တွေရဲ့စုတောင်းချက်နဲ့စန္ဒသဘောထားတွေကိုအခုလိုကြားရပါမယ်
။2016ခုနှစ်ဟာနိုင်ငံရေးအရာရောစီးပွားရေးအရာပါအခွင့်အလမ်းကောင်းတွေကိုဖန်တီးပေးလျက်ရှိနေတယ်ဆိုတာရုံမှတန်တရားရှိစရာမလိုအပ်ဘူးလို့ကျွန်တော်အနေနဲ့ယုံကြည်မိပါတယ်။အဲ့တော့
ခုအကောင်းနဲ့2016ခုနှစ်တည်တည်ကူကာလမှာဒီမှာရဲ့
နိုင်ငံကောင်းဆောင်တွေနှစ်သစ်နှစ်ခွန်းဆက်တဝင်လွာတွေကိုလည်းနားဆင်ရဖို့ရှိသလို2015ခုနှစ်တွင်ကမ္ဘာပေါ်မှာဖြစ်ပျက်ခဲ့တဲ့စိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုစူးစီးတင်ပြပေးသွားဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မနန္ဒာချန်တို့ကြီးညာပေးပါမယ်ရှင
်မကြာသေးခင်ကဇက်တိုက်ဖြစ်ပွားခဲ့တဲ့အစ္စရေးတွေကိုတိုက်ခိုက်မှုတွေအတွင်းသိမ်းဆုပ်ခဲ့တဲ့ပါလက်စတိုင်းသား23ရဲ့ရုပ်လောင်းတွေကိုအစ္စရေးကအနောက်ဘက်ကန်းကပါလက်စတိုင်းမြို့နယ်ရွာရစီကိုပြန်ပို့ပေးခဲ့ပါတယ်။ဒါဟာတင်းမာနေတဲ့အခြေအနေတွေကိုရောပေါင်းအောင်လှုပ်ဆောင်မှုတစ်ခုလို့ရှုမြင်ကြပါတယ်။အစ္စရေးစစ်တပ်ပြောခွင့်ရတဲ့ပါလက်စတိုင်းသတင်းဌာနတွေကတောက်ကြနေမှာဒါကိုအတည်ပြုပေးခဲ့ပါတယ်။အစ္စရေးတွေကအရင်တုန်းကအခုလိုတည်ဆုံသွားတဲ့လာရောက်တိုက်ခိုက်သူတွေရဲ့ရုပ်လောင်းတွေကိုချက်ချင်းဘယ်တော့မှပြန်ပြီးပေးလို့မရှိပါဘူး။မကြာခင်လတွေအတွင်းနေ့စဉ်လောက်နေနေကြုံနေရတဲ့တိုက်ခိုက်မှုတွေဖြစ်တဲ့တနက်နဲ့ပြစ်ခတ်တာ၊ဓားနဲ့ထိုးတာပြန်ကားနဲ့ဝင်တိုက်တာတွေကြောင့်တည်ဆုံရတဲ့အစ္စရေးက22ဦးရှိပါတယ်။အစ္စရေးတွေရဲ့ပြန်လည်ခုခံမှုကြောင့်တည်ဆုံရတဲ့ပါလက်စတိုင်းတိုင်းကတော့130ကျော်ပါဒီတည်ဆုံသူအများစုကအစ္စရေးတွေကိုတိုက်ခိုက်နေတော့ဒါမှမဟုတ်တိုက်ခိုက်ဖို့ကြိုးစားနေတော့တည်ဆုံရတာလို့အစ္စရေးကပြောပါတယ
်အာဖဂန်နိုင်ငံမြို့တော်ကဘူးမှာတောက်ကြနေနောက်ပိုင်းကပောက်ကွဲမှုတစ်ခုကြောင့်လူတဦးတည်ဆုံပြီး17ဦးဒဏ်ရာရရှိခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်တာလီဘန်စစ်သွေးကြောအဖွဲ့ကတော့ဒီပောက်ခွဲမှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းချက်ချင်းဆိုသလိုပြောဆိုခဲ့ပြီးတော့အဖွဲ့ဝင်အသေးခံဘုံခွဲသမားတအုပ်ကနေလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အာဖဂန်ဆိုရတာဝန်ရှိသူတွေရဲ့နေအိမ်တွေနဲ့တဲခိုခန်းတွေရှိရာကပူးမြို့တော်ရဲ့အဓိကလူနေရပ်ကွက်တစ်ခုမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးတော့ဘာလို့ပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တာလီဘန်ပြောခွင့်ရပုဂ္ဂိုလ်ဇဘီဟူလာမူဂျာဟစ်ကနေအစ္စလာမဘတ်မှာရှိတဲ့ VOA ရုံးခွဲကိုပေးပို့ခဲ့တဲ့ကြေညာချက်ထဲမှာတော့နိုင်ငံခြားစားတောက်ဆိုင်တစ်ခုကိုအသေးခံတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်။ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်စီဒစ်ကွီကတော့ပောက်ကွဲမှုဖြစ်ပွားတဲ့နေရာမှာလုံခြုံရေးတပ်ဖွဲ့တွေချထားပြီးရဲတွေကစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပြောဆိုခဲ့ပါတယ်။နောက်ပိုင်းမှာတော့မတင်ကားသူတဦးကိုဖမ်းဆီးမိခဲ့တယ်လို့ဆိုပေမဲ့အသေးစိတ်ကိုတော့ထုတ်မပြောခဲ့ပါဘူး။
ဆိုမာလီယာစစ်သွေးကြောအဖွဲ့ El Shabab ရဲ့လူသစ်စုဆောင်တဲ့ဗီဒီယိုသစ်ထဲမှာ American ရဲတွေရဲ့တနက်ပစ်ခတ်မှုတွေနဲ့အတူလာမဲ့ American သမ္မတရွေးကောက်ပွဲအတွက် Republican Party ကကိုယ်စားလှယ်ရွေးချယ်မှာဝင်ရောက်ရှင်ပြိုင်နေတဲ့ Donald Trump ရဲ့မဲဆွယ်မှုမှာ Muslim တွေ American နိုင်ငံတွင်ဝင်ရောက်မှုတားမြစ်မယ်ဆိုတာတွေကိုဦးစားပေးပြီးဖော်ပြထားပါတယ်။တောက်ကြနေထုတ်ပြန်လိုက်တဲ့ဒီဗီဒီယိုဟာ American နိုင်ငံကအကြမ်းဖက်ဖွဲ့ပြင်းနဲ့တတ်မှတ်ထားတဲ့အဖွဲ့တစ်ခုကနေပထမဆုံးအနေနဲ့ Trump ရဲ့ပြောကြားချက်ဒါမှမဟုတ် American နိုင်ငံတွင်းကလက်တလောပြသနာတွေကိုအသုံးချပြီး online ပရိသတ်ကိုသူတို့အတွက်ဆွဲဆောင်လာဖြစ်နိုင်ပါတယ်။ Democratic Party ကကိုယ်စားလှယ်ရွေးချယ်ရမှာဝင်ရောက်ရှင်ပြိုင်နေတဲ့ Hillary Clinton ကပြီးခဲ့တဲ့လတုန်းကပဲ Donald Trump ရဲ့ပြောကြားချက်ဟာ Islam နဲ့ Muslim တွေကိုစော်ကားတယ်ဆိုပြီး IS အဖွဲ့လိုအဆွမ်းရောက်တွေကဒီဗီဒီယိုကိုပြပြီးလူသစ်စုဆောင်မှုဖြစ်လာမယ်လို့ပြောကြခဲ့တာပါ။အဲဒီတုန်းကတော့အခုလိုလူသစ်စုဆောင်မှုတုံးနဲ့အထောက်ထားမရှိခဲ့ပေမဲ့အခုတော့ El Shabab အဖွဲ့က Donald Trump ကိုအသုံးချနေပြီဖြစ်ပါတယ်
။ဂျာမနီနိုင်ငံ Bavaria ပြည်နယ် Munich မြို့မှာနှစ်သစ်ကူညာအသေးခံဘုံးခွဲတိုက်ခိုက်မဲ့ချင်းချောက်မှုကြောင့်ယထာဘူတာနှစ်ခုမှာခရီးသည်တွေဘေးလွတ်ရာဖယ်ရှားခဲ့ပြီးတဲ့နောက်နာယီအတော်ကြာထုတ်ပြန်ခဲ့တဲ့အကြမ်းဖက်သမားတွေတိုက်ခိုက်နိုင်တဲ့သတိပေးချက်ကိုဂျာမန်ရဲတပ်ဖွဲ့ကပြန်လည်ရုပ်သိမ်းလိုက်ပါတယ်။ Munich မြို့မှာနှစ်သစ်ကြိုဆိုပွဲတွေကျင်းပတဲ့အချိန်ညတကောင်မှာဘူတာယုံတွေကိုအသေးခံတိုက်ခိုက်ဖို့စီစဉ်နေတဲ့ဆိုတော့အခိုင်အမာသတင်းပေးချက်တစ်ခုရခဲ့တာကြောင့်ကြိုတင်သတိထားတဲ့အနေနဲ့သတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ကြောင်းကို Munich မြို့ရဲတပ်ဖွဲ့အကြီးအကဲကသတင်းတောက်တွေကိုတောက်ကြနေကပြောဆိုခဲ့ပါတယ်။ IS စစ်သွေးကြော9ယောက်ကနေ ခုနှစ်ယောက်လောက်ဟာတိုက်ခိုက်ဖို့ကြံစီနေတဲ့အကြောင်းကိုမိတ်ဆွေပြပထောက်လှမ်းရေးအဖွဲ့တစ်ဖွဲ့ကတီးပေးခဲ့တာဖြစ်တယ်လို့ Bavaria ပြည်နယ်ရေးရဝန်ကြီးကပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲ American ပြည်ထောင်စုမှာတော့ IS စစ်သွေးကြွအဖွဲ့အတွက်နှစ်တကူညမှာအရဲသားတွေကိုတိုက်ခိုက်ဖို့ကြံစီခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့နယူးယောက်ပြည်နယ်မှာနေထိုင်သူတဦးကိုအာဏာပိုင်တွေကဖမ်းဆီးလိုက်ကြောင်းတရားရေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။
ယူအေဗရီကန်တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကနှစ်တကူနှစ်သူ့မင်းငွန်းထဲမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုရဲ့အရေးကြီးပုံကိုအဓိကအလေးထားပြောပါတယ်။တိတိတသားချင်းချောက်ပြောဆိုတာမျိုးဒါမှမဟုတ်သူ့နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးပြောဆိုတာမျိုးတွေမပါပါဘူး။ပလတ်စတစ်မျက်မှန်ကိုင်းအစ်တဲ့နဲ့သူ့ရဲ့အမှတ်တင်ကိတ္တဘေးနှစ်ဖက်ကိုရှင်းလျောင်ညှက်ထားတဲ့သဘင်ပုံစံနဲ့ကင်ကစီးပွားရေးဖွံ့ဖြိုးတိုးတက်မှုထူးခြားချက်ဖြစ်လာအောင်လုပ်ဖို့နဲ့နိုင်ငံလူနေမှုအဆင့်တန်းတိုးတက်အောင်လုပ်ဖို့လိုကြောင်းပြောပါတယ်။မိနစ်30ကြာမင်းငွန်းထဲမှာအတိအကျအသေးစိတ်တစ်ခုမှပြောသွားတာမရှိပါဘူး။
သတင်းတောက်အဖြစ်အတိမတ်ပြုလက်မှတ်ကိုတက်တန်းတိုးပေးဖို့တရုတ်ဆွေရရဲ့ညှင်းပယ်မှုကိုခံခဲ့ရတဲ့ပြင်သစ်သတင်းတောက်တဦးဟာတရုတ်နိုင်ငံကနေထွက်ခွာသွားပါပြီ။အကြမ်းဖက်အခြေအနေတွေဖြစ်နေတဲ့ရှင်ကျန်းဒေသဆိုင်ရာတရုတ်ဆွေရရဲ့မူဝါဒကိုဝေဖန်ထားတဲ့စောင်းမတစ်ပုဒ်နဲ့ပတ်သက်ပြီးတော့သူ့ရဲ့သတင်းတောက်အတိမတ်ပြုလက်မှတ်ကိုတက်တန်းတိုးပေးဖို့အညှင်းပယ်ခံခဲ့ရတာဖြစ်ပါတယ်။ Lobs သတင်းပတ်စင်မဂဇင်းအတွက်နိုဝင်ဘာလ18ရက်နေ့ကရေးခဲ့တဲ့စောင်းမမှာအကြမ်းဖက်ဝါဒနဲ့အပြစ်မဲ့သူတွေကိုတပ်ဖြတ်ခဲ့တဲ့အပေါ်အားပေးထောက်ခံခဲ့သူလို့ပြင်သစ်သတင်းတောက်အဆူလာဂေါ်တီယာကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကဆွဆွဲခဲ့တာဖြစ်ပါတယ်။အကြမ်းဖက်ဝါဒကင်ဆွဲသူတွေကပြင်သစ်နိုင်ငံပဲရစ်မြို့တော်ကိုတိုက်ခိုက်မှုမှာသေဆုံးဒဏ်ရာရသူတွေနဲ့အတူတသားတည်းရှိပါတယ်လို့တရုတ်အစိုးရကပြောတာဟာရှင်ကျန်းဒေသဆိုင်ရာမူဝါဒပေါ်နိုင်ငံတကာထောက်ခံမှုရဖို့ကြိုးစားတာလားဆိုပြီးဂေါ်တီယာကသူ့ရဲ့ဆောင်းပါးမှာမေးခွန်းထုတ်ထားတာဖြစ်ပါတယ်
။အိန္ဒိယနိုင်ငံနယူးဒေလီမြို့တော်ရဲ့ဆန်ချင်းတင်ဆိုးဝါနေတဲ့လေလုညဉ့်ညမ်းမှုကိုရှော့ချဖို့ရည်ရွယ်တဲ့စမ်းသပ်မှုတစ်ခုကိုနှစ်သက်မှစတင်လိုက်ပါတယ်။မာကနန်ပါကားနံပါတ်တွေရဲ့ကားကိုနယူးဒေလီမြို့တော်မှာဒီကနေ့ကစပြီးမာကနန်နဲ့ရက်တွေမှာပဲမောင်းခွင့်ပြုပါတော့လေ။ဆုံကနန်ကားနံပါတ်တွေနဲ့ကားတွေကတော့ဆုံကနန်ရက်တွေမှာပဲမောင်းလို့ရတော့မှာဖြစ်ပါတယ်။ရင်းတွေနဲ့ပိတ်ဆို့နေတဲ့လမ်းတွေရှင်းအောင်နဲ့လေလုညဉ့်ညမ်းမှုရှော့ချစေရတဲ့အထောက်အကူပြစ်စေဖို့ရည်ရွယ်တဲ့ဒီစမ်းသပ်မှုကိုတော့ဇန်နဝါရီလ15ရက်နေ့အထိလှုပ်ဆောင်သွားမှာဖြစ်ပါတယ်။
နောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မန္တန္တာချန်တို့ကြီးညာပေးခဲ့တာပါ2015ခုနှစ်အတွင်းမှာထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေစူးစီးဖော်ပြချက်မထုတ်လွှင့်ခင်မှာတော့အခု2016ခုနှစ်တည်းအတွက်ပြည်သူပြည်သားတွေကိုမြန်မာနိုင်ငံရဲ့ခေါင်းဆောင်တွေဘယ်လိုကြိုးစွနှုတ်ဆက်ကြသလဲဆိုတာပြောပြပေးပါမယ်ရှင်နှစ်တနှစ်တော့ဆန်းလာခဲ့ပြန်ပါပြီရှင်နှစ်ဟောင်းကိုလို့နှစ်တည်းကူးတဲ့အချိန်နိုင်ငံတကာမှာရောမြန်မာနိုင်ငံတဝန်းလုံးမှာပါတဦးနဲ့တဦးကောင်းကျိုးဖြာဖြာပြည့်စုံပါစေကြောင်းအပြန်အလှန်စုမုံကောင်းတွေတောင်းပေးတဲ့အစဉ်လာအတော်လေးထွန်းကားလာပါတယ်မြန်မာနိုင်ငံအတွက်ဆိုရင်2016ခုနှစ်ဟာအပြောင်းလဲကိုဖော်ဆောင်ပြီးဒီမိုကရေစီတမိုင်းမှတ်တိုင်သစ်တင်မဲ့နှစ်တနှစ်ဖြစ်နိုင်မယ်လို့နိုင်ငံတကာကမျှော်လင့်ကြပါတယ်2016ခုနှစ်တည်းအတွက်မြန်မာနိုင်ငံအနာဂတ်ရေးအတွက်အကောင်ဆုံးဝိုင်းဝန်းဆောင်ရွက်ချဖို့မြန်မာနိုင်ငံကထိတ်တန့်ခေါင်းဆောင်တွေကသူတို့ရဲ့နှစ်သစ်တဝင်းလွှာအသီးသီးမှာကိုစည်းထည့်သွင်းပြောကြားသွားတာကိုလည်းတွေ့ရပါတယ်။သမရဦးသိန်းစိန်ကသူ့ရဲ့နှစ်သစ်တဝင်းလွှာထဲမှာအခုလိုတိုက်တွန်းပြောကြားသွားပါတယ်
။2016ခုနှစ်ဟာနိုင်ငံရေးအရာရောစီးပွားရေးအရာပါအခွင့်အလမ်းကောင်းတွေကိုဖန်တီးပေးလျက်ရှိနေတယ်ဆိုတာရုံသားတန်တရာရှိစရာမလိုအပ်ဘူးလို့ကျွန်တော်အနေနဲ့ယုံကြည်မိပါတယ်။တော်တော်လည်းပဲအခွင့်အလမ်းကောင်းတွေကိုအကောင်းဆုံးအသုံးချနိုင်ဖို့လည်းလိုအပ်ပါတယ်ဒီအတွက်သာမန်ကြိုးစားမှုမျိုးနဲ့မရနိုင်ဘူးဆိုတော့လည်းသတိချစေလိုပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုအောင်မြင်ရေးရေရှည်တည်ထောင်ခံရတဲ့ငြိမ်းချမ်းရေးရရှိရေးနိုင်ငံသားတူးချင်းစီတိုင်းလွတ်လပ်မှုအပြည့်အဝရရှိပြီးဥပဒေရဲ့အကာအကွယ်ကိုတန်းတူညီမျှရရှိပုံမကောင်းမွန်တဲ့မိသားစုဘဝများကိုတိဆောက်နိုင်ဆိုတော့ကိစ္စရပ်တွေမှာပုံမှန်ပြည်သူတူးတဲ့ပို့ပြီးနိုင်ငံရေးဖြစ်စဉ်မှာပ ါဝင်ပတ်သက်ဖို့လိုအပ်ပါတယ်မိမိဒူးချင်းအတွက်သာမကမိမိမျှော်ပန်းထားတဲ့နိုင်ငံတော်တရားကိုတည်ဆောက်နိုင်ရေးဆိုတဲ့အမြင်မျိုးနဲ့ကြာရကဏ္ဍကနေနိုင်ငံသားကောင်းစိတ်ဓာတ်နဲ့ကြိုးပမ်းရုပ်ကံကြဖို့လိုအပ်ပါတယ
်အလားတူပါပဲတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းပြည်သူတွေကိုအခုလိုဆုတောင်းပေးပါတယ
်2016ခုနှစ်ဟာကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီစနစ်ခိုင်မာစေရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအချိန်အဝမြင့်တင်ဆောင်ရွက်ရမယ်ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ပါတယ်တမရော်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကပေးအပ်ထားတဲ့တာဝန်ဗိုလ်တရားများတဲ့အညီတိုက်ပွဲကြိုးကိုရှေ့ရှုပြီးဖြစ်ပေါ်လာမယ့်အဆိုးရပြည်သူလူထုနဲ့ဦးပေါင်းဆောင်ရွက်ပြီးအမျိုးသားရေးတာဝန်တွေကိုအစဉ်အလာနဲ့ညီကြီးမစွာထောက်ဆောင်သွားမှာပါ2016ခုနှစ်မှာနိုင်ငံတော်ကြီးပုံမူတည်ကြီးအေးချမ်းပြီးတာဝန်ပြောဖို့အတွက်တက်မတော်နေတဲ့ဒိုင်းတက်ပြည်သူတို့နဲ့ဒေသတဲ့တဝန်းနဲ့တက်ညီလက်ညီဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဆိုတာအလေးနက်ထားပြောကြားလိုပါတယ
်2015ခုနှစ်နိုဝင်ဘာလ8ရက်နေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကမဲအပြတ်သက်နဲ့အနိုင်ရခဲ့ပြီးအခု2016မတ်လကုန်ဧပြီလမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်ကတာဝန်စတင်မှာဖြစ်ပါတယ်။အစိုးရသည့်ခေါင်းဆောင်ဖြစ်မဲ့ဒေါ်အောင်ဆန်းစုကြည်ရဲ့နိုင်ငံကိုတိုက်တွန်းချက်ကတော့ဒီလိုပါ
။နှစ်တခုချိန်မှာဆိုလို့ရှိလို့ရှိရင်အဖြစ်မိတ်ဆွေတွေအကြမ်းမှာလက်ဆောင်ပနာရေးပေးတဲ့လူတွေရှိကြတယ်။အဲ့တော့ကျမတို့အခု2020ခုနှစ်နှစ်တခုကာလမှာကျမတို့ရဲ့ပြည်သူပြည်သားတွေဟာကျမတို့ရဲ့ပြည်တော်စုအတွက်ဘာများမိလာနှစ်တခုလက်ဆောင်ပေးလာခဲ့ကြမယ်ဆိုတာတရားချင်းတရားချင်းစဉ်းစားကြည့်။ဒါပေးရမယ်ပြီ။ဒီနှစ်မှာအားလုံးကဝိုင်းပေးမှနောက်နှစ်တည်းမှာအဲ့ဒီပေးရတဲ့အကျိုးကိုခံစားမှာ။ဒါကျမတို့နိုင်ငံမှာဘာလို့အပ်လဲ။ကျမတို့စဉ်းစားရင်တို့အပ်တယ်၊ဘယ်လိုလဲတို့အပ်တယ်၊ဘယ်လိုတူတယ်တို့အပ်တယ်။အဲ့ဒီထားတဲ့ဒီလိုအပ်ချက်တွေကိုဖြည့်ဆည်းဖို့အတွက်ကျမတို့ပြည်သူပြည်သားနိုင်ငံလုံးနိုင်ငံသားတူချင်းတူချင်းမှာလုံပိုင်ခွင့်ရှိတယ်လို့လုံနိုင်ငံဆိုင်ရည်ပဲရှိတယ်လို့ကျမတို့မြင်ပါတယ်။ဒါကြောင့်မလို့အခုနှစ်သက်အတွက်တကားတစ်ခုပါရမယ်ဆိုလို့ရှိရင်ဒီနှစ်သက်မှာဘာမင်္ဂလာတက်ဆောင်နေညာကျမတို့နိုင်ငံကျမတို့ပြည်တော်စုအတွက်ယူခဲ့ကြမလဲဆိုတာကိုကျမတို့နိုင်ငံနိုင်ငံသားတူချင်းတူချင်းစဉ်းစားကြပါအခုဒီနှစ်ကုန်ဖို့ဆိုရင်ရက်ပိုင်းနဲ့ကြာပါလို့လေဒီရက်ပိုင်းအတွက်မှာအရင်နှစ်ကလုံဆောင်ချက်တွေကိုသုံးသပ်ပြီးတော့အဲ့ဒီသုံးသပ်ချက်ကိုပေါ်မှာအခြေခံပြီးတော့ပါရင်ကျမတို့ဆက်ပြီးတော့လူ့ကိုယ်လိုအပ်တယ်ဆိုတာစဉ်းစားကြတယ်။နိုင်ငံအတွက်လူ့လိုတယ်ဆိုတာဘယ်တော့မှစုံကန်းတိုင်းရင်မရှိပါဘူး။အားလုံးကဆက်ပြီးတော့တစ်နှစ်နဲ့တစ်နှစ်တောင်တရက်နဲ့တရက်လုပ်ငန်းနဲ့ကိစ္စတွေဖြစ်ပါတယ်။ကျမပြည်သူပြည်သားများကိုယ်နိုင်ငံကိုယ့်ရဲ့ပြည်တော်စုကြီးဖွံ့ဖြိုးတိုးတက်ရေးအတွက်စာရင်းညှင်းရေးအတွက်မှန်ကန်တဲ့လက်ဆောင်ပနာများဒီကနေ့ကြားပါစေလို့ဆုတောင်းနေတဲ့စတောင်းနေတဲ့ဒီကုန်းချုပ်ပါတ
ယ်အခုလိုနိုင်ငံခေါင်းဆောင်တွေကတောင်းပေးခဲ့တဲ့စုတွေ2016ခုနှစ်မှာတရားရဟိုင်းနှုန်းအပြည့်အဝပြည်သူတွေရရှိကြပါစေကြောင်းကိုလည်းကျမတို့ VOA မြန်မာဝိုင်းတော်သားတွေကထပ်ဆင့်ဆုမွန်ကောင်းတောင်းလိုက်ပါတယ်ရှင် VOA American တန်ရဲ့စနေနေ့မနေ့အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုတခါတော့နိုင်ငံတကာက2015ခုနှစ်အတွင်းကထိတ်တန့်ရောက်သတင်းတွေကိုစူးစီးဖော်ပြချက်နားဆင်ရမှာဖြစ်ပါတယ်ကိုအောင်လွင်ဦးကကောက်နှုတ်စူးစီးပြီးမတ်နန္ဒချမ်းနဲ့တူတင်ပြပေးထားပါတယ်ရှင်
ဘာတော်မှာ2015နှစ်တကူဝဲတွေကိုပျော်ပျော်ပါပါဆင်နွှဲခဲ့ပြီးမကြာခင်မှာပဲကြည်ကွင်းစရာဖြစ်ဆူနေတဲ့နှစ်တကူစခဲ့တယ်လို့ဆိုရမှာပါပြည်နယ်ငယ်ရှန်ဟိုင်းမြို့မှာနှစ်တကူဝဲဆင်နွှဲသူတွေစုပြုံတိုးပြီးနေမိရာကအသက်20တဝိုက်အရွယ်လူငယ်အများစုပါဝင်လူပေါင်း36ယောက်တည်ဆုံပြီး49ယောက်တရားရခဲ့ကြတာပါ
ဂျာဗာပင်လယ်ပြင်မှာဒီဇင်ဘာလနှောင်းပိုင်းကပြတ်ကျခဲ့တဲ့ Air Asia လေယာဉ်ရှာဖွေရေးလုပ်ငန်းတွေဟာလည်းနှစ်တစ်ထဲအထိဝင်လာခဲ့ပါတယ်နိုင်ငံဆောင်ပူးပေါင်းပြီးရှာဖွေတဲ့အစီအစဉ်တွေကြောင့်နောက်ဆုံးမှာတော့အလောင်း106လောင်းရှာဖွေတွေ့ရှိခဲ့ပြီး56ယောက်ကတော့ရှာမတွေ့ခဲ့ပါဘူ
းဇန်နဝါရီလ9ရက်နေ့မှာတော့ပြည်သူ့နိုင်ငံကတရားစာတွေရေးသားတဲ့ရှာလီအက်ဒိုမက်ဇင်းတက်ကိုအစ္စလမ်အစွန်းရောက်တဲ့သမား2ယောက်ဝင်ရောက်တက်ခတ်ခဲ့ရကလူ7ယောက်သေဆုံးသွားပါတယ်အစ္စလမ်ဘာသာဝင်တွေထွက်မြတ်ထားတဲ့တမန်တော်မူဟမ္မက်ကိုလှောင်ပြောင်တဲ့ရုပ်ပုံတွေကိုပုံနှိပ်ဖော်ပြခဲ့တဲ့အပေါ်လက်တုံပြန်တဲ့အနေနဲ့ပါရီမြို့ကသတင်းစာတက်ကိုတက်ခတ်ခဲ့တယ်လို့ပြင်သစ်ရဲတွေနဲ့ရင်ဆိုင်ခဲ့တဲ့ထိုင်လန်စီယာမြင်ကွင်းတွေကိုလည်းလွန်ကျွန်ရေးကင်မရာတွေမှာတွေ့ခဲ့ရပါတယ်။ပါရီမြို့ရှေ့မြောက်ဘက်ကပုံလေးဆက်တစ်ခုမှာဒဇာဂန်တွေကိုဖမ်းဆီးထားခဲ့တာပါဝင်၃ရက်ကြာအကြမ်းဖက်လုပ်ရက်တွေတွင်မှာတော့စုစုပေါင်းလူ18ယောက်တည်ဆုံခဲ့တယ်လို့တနသမား2ယောက်ကိုလည်းအာဏာပိုင်တွေကအသေးဖမ်းဆီးမိခဲ့တာပါ
။မက်စလာနောက်ပိုင်းမှာတော့ကွယ်လွန်သွားတဲ့စင်ကာပူနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်လီကွမ်ယူကို နောက်ဆုံးအနေနဲ့မိုးရဲရေရဲကြားမှာလူပေါင်းထောင်ပေါင်းချီပြီးတော့ကာရဝပြုခဲ့ကြပါတယ်။နီပေါနိုင်ငံမှာဧပြီလ25ရက်နေ့ကပြင်အား 9.8 ရှိတဲ့ငလျင်လောက်ကတ်ခဲ့ရမှာလူပေါင်းထောင်ချီတည်ဆုံးပြီးတော့အိမ်ပေါင်း9သိန်းကျော်ပျက်စီးခဲ့ရပါတယ်။ငလျင်ကျောက်ဟီမဝင်တာတောင်တန်းကဧဝရက်တောင်မှာရေခဲတွေပြိုကျခဲ့တဲ့အတွက်တောင်တက်သမားတွေဘေးလွယာထွက်ပြေးခဲ့ကြရတာပါ။ကတ်မန်ဒူးမြို့တော်ကထင်ရှားတဲ့အဆောက်အုံတွေပျက်စီးသွားတဲ့အထက်မှာတော့လွန်ခဲ့တဲ့ဆယ်နှစ်ကမှခီးသွားတွေကိုလက်ပတ်ကြည့်ရှုဝင်ပြုခဲ့တဲ့1832ခုနှစ်ကနီပေါ်မီဘီယာအတွက်တည်ဆောက်ထားတဲ့ပေတရာမြင့်ရှိတဲ့ဒါရာဟာရာမြို့စဉ်လည်းပါဝင်ခဲ့ပါတယ်
။အမေရိကန်ပြည်သူမရီလန်ပြည်နယ်ဘော်တီမိုးမြို့မှာရဲတွေဖမ်းဆီးထားစဉ်တည်ဆုံသွားတဲ့အသက်25နှစ်အရွယ်လူမဲတူဇာဖနာကျင်းပခဲ့ပြီးတဲ့နောက်ဧပြီလ29ရက်နေ့ကစုပူလူရဲမှုတွေဖြစ်ပွားခဲ့ရမှာတော့ဈေးဆိုင်တွေဆောက်ဦးတွေမိရှိကိုဖျက်ဆီးခံခဲ့ရတယ်လို့ရဲတပ်ဖွဲ့ဝင်15ယောက်တင်မင်းတရားရရခဲ့ပါတယ်။လူမဲမျိုးသားဖရီဂရေးကတော့ရဲကဖမ်းဆီးပြီးချုပ်ကားထဲမှာလက်ထိတ်ခတ်ချီနှောင်ခေါ်ဆောင်သွားစဉ်ရခဲ့တဲ့တရားရကြောင့်တပတ်ကြာမှာပဲတည်ဆုံသွားခဲ့တာပါ။
ဒီတိန်တော်ဝင်မင်းသားဝီလျံရဲ့ကျင်ရတော်ကက်သရင်းဟာမေလ၂ရက်နေ့မှာတမီးတော်တစ်ပါးဖွားမြင်ပါတယ်။တမီးတော်ကိုတော့ရှာလော့အဲလစ်ဘက်ဒိုင်ယနာလို့ခင်မွန်းတက်ခဲ့ပါတယ
်။အစ်ချစ်နိုင်ငံကအစ္စတန်ဝါရီသမရဟောင်းမိုဟာမက်မော်စီကိုဇွန်လ16ရက်နေ့မှာအစ်ချစ်တရားရုံးကတည်ရန်ဆင်ချက်ချမှတ်လိုက်ပါတယ်။အစ်ချစ်နိုင်ငံမှာ2011ခုနှစ်ကအုံချွတ်မှုတွေအတွင်းအစိုးရဝါရီလွတ်မြောက်သွားခဲ့တဲ့အချင်းထောင်ဖောက်မှုနဲ့ဆက်နွယ်ပြီးသမရဟောင်းကိုအပြစ်ပေးခဲ့တာပါ။
ဂျွန်လ19ရက်နေ့ကအမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ကသမိုင်းဝင်အာဖရိကန်အမေရိကန်ခရစ်ယာန်ဘုရားကျောင်းကိုတနတ်သမားတဦးဝင်ရောက်ပစ်ခတ်ခဲ့ရာကလူ9ဦးသေဆုံးသွားပါတယ်။တနတ်သမားဒီလန်ရူးဖ်ကိုတော့နောက်တနေ့မှပဲလုံခြုံရေးအာဏာပိုင်တွေကဖမ်းဆီးမိခဲ့တာပါ။ပစ်ခတ်မှုတင်သေဆုံးသွားသူတဦးဖြစ်တဲ့သေယုတ်ဆရာကာလီမန်တာပင့်ကနေရဲ့ဇာပနာအခမ်းအနားကိုတော့သမ္မတအိုဘားမားကိုယ်တိုင်တက်ရောက်ခွင့်ပြုခဲ့ပါတယ်။
ဇွန်လ26ရက်နေ့ကတူနီးရှားနိုင်ငံမှာအားလက်ရဲ့အပန်းဖြစ်နေသူတွေကိုတနတ်သမားတူဝင်ရောက်ပစ်ခတ်ရာကလူ39ဦးသေဆုံးသွားပါတယ်။ဆူစ်အပန်းဖြစ်မြို့ကဟိုတယ်တစ်ခုအနီးတန်းကျင်တဲ့ရေကူးကန်တွေမှာအနားယူနေကြတဲ့ကမ္ဘာလှည့်ခီးသွားတွေကိုတနတ်သမားကထိတိကျောင်းထဲမှာဖွဲ့ယူလာတဲ့ရိုက်ဖယ်တနတ်နဲ့ပစ်ခတ်ခဲ့တာပါ။တက်ခတ်မှုကျူးလွန်သူဖြစ်နောက်ပိုင်းမှာတိလာရတဲ့ Safe Rescue ရေကတော့လူကြီးတက်ဖွဲ့တွေလက်ချက်နဲ့သေဆုံးသွားပါတယ်။
အမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကသိပ္ပံပညာရှင်တွေဟာပလူတိုဂျိုရဲ့ပုံအစ်တွေကိုဇူလိုင်လ15ရက်နေ့မှာပဲထုတ်ဖော်ပြသလိုက်ပါတယ်။ပလူတိုဂျိုငယ်ကို6နှစ်ခွဲကြာခရီးဆက်ခဲ့တဲ့အာကာသယာဉ်ကကမ္ဘာကိုပေးပို့ခဲ့တဲ့သမိုင်းဝင်ဓာတ်ပုံတွေကို NASA တာဝန်ရှိသူတွေကပြသခဲ့ပါတယ်။
ပြည်နယ်ငံတရင်ချင်းမျိုးကစစ်တင်ဓာတ်ရုပ်ပစ္စည်းတွေနဲ့တန်းငွေတွေတူလောင်ထားရစကန်တစ်ခုအနည်းကဆက်မှုဆုံးမှာဩဂုတ်လ10ရက်နေ့ညကပောက်ကွဲမှုနှစ်ခုဖြစ်ပွားခဲ့ပါတယ်။ပောက်ကွဲမှုကြောင့်မိသက်သမား21ယောက်ပါဝင်လူပေါင်း160ကျော်သေဆုံးသွားပါတယ်။ဒါစင်နဲ့ချီတဲ့တမနီကွန်တိန်နာတစ်တာတွေထပ်ထပ်စီထားတဲ့ကားတွေအားလုံးကလည်းမီးလောင်ပျက်စီးသွားသလိုအနည်းငယ်ကအဆောက်အဦတွေထိခိုက်ပျက်စီးပြီးလူတွေလည်းဘေးလွယာပြောင်းရွှေ့ပေးခဲ့ရပါတယ်။
ထိုင်းနိုင်ငံဘန်ကောက်မြို့တော်ကဟိန်ဒူနတ်ကွန်းမှာဩဂတ်လ19ရက်နေ့ကပောက်ကွဲမှုဖြစ်ပွားရာကနိုင်ငံသား14ယောက်ပါဝင်လူပေါင်း20သေဆုံးခဲ့ပါတယ်။ပောက်ကွဲမှုမဖြစ်ခင်မှာအဝါရောင်အိမ်ယူဝစ်ဆင်ထားသူတယောက်အထုတ်တထုတ်ထားသွားတာကိုလည်းလုံခြုံရေးကင်မရာမှာတွေ့ရှိခဲ့ကြရတာပါ။လူပေါင်း100လောက်ဒဏ်ရာရရှိခဲ့ကြတဲ့ပောက်ကွဲမှုဖြစ်ပွားခဲ့ပြီးနောက်မှာပဲနောက်ထပ်ပောက်ကွဲမှုအငင်းစားတစ်ခုလည်းဘန်ကောက်မြို့6ပြားမြစ်ထဲမှာဖြစ်ပွားခဲ့ပေမဲ့ထိခိုက်မှုတော့မရှိခဲ့ပါဘူး။
အဂလောနစ်စတီနီကနယ်သာလန်နိုင်ငံအမ်စတာဒမ်မြို့ကနေပြည်သက်နိုင်ငံပါရီမြို့ကိုသွားနေတဲ့အမြန်ထားအောင်မှာစစ်သွေးကြွအဖြစ်တန်ရရှိသူတနသမတူကတက်ခတ်ဖို့ကြိုးပမ်းခဲ့တာကိုအတူလိုက်ပလာတဲ့ခီးတွေတွေဟန်တာဖမ်းဆီးခဲ့ပါတယ်။အမေရိကန်လက်ထက်ကစပန်ဆာစတုန်းပြည်တွင်းကာကွယ်ရေးအရင်တစ်ဖက်ကအလက်ဇန်ဒါစကာလာတော့စ်အမေရိကန်ကျောင်းသားအန်တိုနီဆက်တလာနဲ့ဗြိတိန်နိုင်ငံသားခရစ်စ်နော်မန်တို့ကိုတော့တက်ခတ်မဲ့သူကိုစွန့်စွန့်ဆာဆာဟန်တာခဲ့တဲ့အတွက်ပြည်သက်နိုင်ငံရဲ့ဂုဏ်သုဆောင် Legend of Honor ဆုချီးမြှင့်ခံခဲ့ကြရပါတယ်။
တူရကီနိုင်ငံကအပန်းဖြေမျိုးတစ်ခုဖြစ်တဲ့ဘိုဒရန်ကန်းချေကိုမျောပါလာတဲ့၃နှစ်အရွယ်ဆီးရီးယားကလေးငယ်အီလန်ခါဒီရဲ့အလောင်းကိုသတင်းမီဒီယာတွေမှာဖော်ပြခဲ့ရတာကအနေနဲ့များတဲ့ရေဆောင်ခီးကနေဖက်ပြေးလာနေကြတဲ့ဒုက္ခတဲ့ပြဿနာကိုဥရောပနိုင်ငံတွေထိထိရောက်ရောက်ကင်တွယ်ဖြေရှင်းမှုမရှိဘူးဆိုပြီးတော့ဝေဖန်မှုတွေလည်းအကြီးအကျယ်ထွက်ပေါ်လာခဲ့ပါတယ်။အီလန်နဲ့အတူ၅နှစ်အရွယ်အကိုဖြစ်တဲ့ဂါလစ်မီကင်ရီဟန်နဲ့အခြားကလေးငယ်တွေအပါအဝင်လူ၁၂ယောက်ဟာဂရိနိုင်ငံကခို့စတွန်းကိုဥတီမောင်းနေလာတဲ့တင်မောနစ်စင်တိမ့်မောက်ရာကတိတ်ဆုံးခဲ့ကြရတာဖြစ်ပါတယ
်စတင်မလာ24ရက်နေ့ကဆော်ဒီအာရေဗျနိုင်ငံမက္ကာမြို့တော်အနီးမှာလူတွေစုပြုံတိုးမြှောက်ရာက ဝတ်တလွားကမွတ်စလင်ဖျားဘူးဖမန်းကြီးနှစ်ထောင်ကျော်တည်ဆုံးသွားပါတယ်။မီနာမြို့မှာဖျားဘူးရဲ့တိုးရင်အသက်ရှူချက်တာနေမိတာတွေကြောင့်လူထောင်ခန်းအထိတည်ဆုံးခဲ့တဲ့အတွက်ဟတ်ဖျားဘူးရာသီမှာအဆိုးအဆုံးမတော်တဆမှုတစ်ခုလည်းဖြစ်ခဲ့ပါတယ်။ Sorry Anavani ကစတင်မလာ26ရက်နေ့မှာနောက်ဆုံးထုတ်ပြန်ခဲ့တဲ့တရားဝင်ကိန်းဂဏန်းတွေအရတည်ဆုံးသူအရေအတွက်969ယောက်သာရှိရဆိုပေမဲ့သက်ဆိုင်ရာနိုင်ငံပေါင်း180ကျော်ကအစိုးရပိုင်းမီဒီယာတွေနဲ့တာဝန်ရှိသူတွေရဲ့ပြောကြားချက်တွေကိုအခြေခံပြီးကြောက်ယူထားတဲ့ AP သတင်းဌာနရဲ့ဒီဇင်ဘာလတဲ့စီးရင်ရဆိုရင်တော့လူပေါင်း2411ယောက်ထက်မနည်းသေဆုံးကြောင်းဖော်ပြခဲ့ပါတယ်။ဖျားဘူးရာသီမှာအဆိုးအဆုံးဖြစ်ရမတန်ခင်စက်တင်ဘာလ17ရက်နေ့မှာတုန်းကလည်းမက္ကာမြို့ကအကြီးဆုံးပလီကျောင်းမှာဝင်းချီစက်ကြီးတစ်ခုပြုတ်ချရာကလူပေါင်း111ယောက်သေဆုံးသွားပါတယ်။
အာဖဂန်နိုင်ငံကွန်ဒုစ်မြို့မှာအော်တိုဘာလ3ရက်နေ့အစောပိုင်းကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းနယ်စည်းမခြားဆရာဝန်များအဖွဲ့ MSF ရဲ့အကူအညီနဲ့ဖွင့်လှစ်ထားတဲ့စစ်ရုံကိုထိမှန်ခဲ့ရမှာဝန်ထမ်းနဲ့လူနာ22ယောက်ထက်မနည်းသေဆုံးသွားပါတယ်။စစ်ရုံကိုထိမှန်မှုဟာမှားယွင်းမှုတစ်ခုဖြစ်အမေရိကန်စစ်တပ်ကနောက်ပိုင်းမှာတောင်းပန်ခဲ့ပါတယ်။တူရကီနိုင်ငံအန်ကာရာမြို့မှာအော်တိုဘာလ10ရက်နေ့ကငိမ့်ချက်နဲ့လူလူစုဝေးပွဲမှာပေါက်ကွဲမှုနှစ်ခုဖြစ်ပွားခဲ့ရာကလူပေါင်း100ကျော်သေဆုံးခဲ့တဲ့အတွက်တူရကီနိုင်ငံမှာအဆိုးဝါးဆုံးအကြမ်းဖက်မှုတစ်ခုဖြစ်ခဲ့ပါတယ်။နောက်ပိုင်းမှာဆိုရကတော့ကာဒစ္စတန်အလုသမားပါတီ PKK စီးရီးယားလျှို့ဝှက်ရဲတပ်ဖွဲ့နဲ့စီးရီးယားနိုင်ငံကကာဒစ္စစစ်သွေးကြွတွေပေါင်းပြီးတော့စီစဉ်ခဲ့တဲ့လုပ်ရက်အဖြစ်ဆွဆွဲခဲ့ပါတယ်။ပောက်ကွဲမှုတွင်စုဝေးပွဲမှာပါဝင်ခဲ့ကြတဲ့ကာဒစ္စအရေးတက်ကြွလှုပ်ရှားသူအများအပြားသေဆုံးခဲ့ပါတယ်။
ရာသီဥစိုးဝါလာနေတဲ့ကြားမှာလည်းအော်တိုဘာလာတဲ့ဒုက္ခသည်ဥရောပနိုင်ငံတွေကိုဝင်ရောက်ဖို့ဆက်လက်ကြိုးစားကြပါတယ်။ဟန်ဂရီနိုင်ငံကဒုက္ခသည်တွေအဝင်မခံတော့ပဲပြေးလိုက်တာကြောင့်ဘောလ်ကန်ဒေသနိုင်ငံတွေဖြစ်တဲ့ဆာဗီးယားနဲ့ခရိုအေးရှားနယ်စပ်တွေမှာအေးရန်နဲ့ဆွတ်ဆွတ်တဲ့ရာသီဥကြားလူပေါင်းထောင်ချီပြီးတောင်းတင်နေကြကြတာပ
ါ။ရိုမေးနီးယားနိုင်ငံကနိုင်ကလပ်တစ်ခုမှာဖျော်ဖြေရေးအစီအစဉ်တစ်ခုအတွင်းမီးရှို့မီးပန်းတွေပစ်ပေါက်ရာကအော်တိုဘာလ30ရက်နေ့မှာမီးလောင်မှုဖြစ်ပွားပြီးလူပေါင်း60ထက်မနည်းသေဆုံးခဲ့ပါတယ်။မတော်တဆမီးလောင်ရာကပရိတ်သက်ခမန်းကြီး400လောက်ရှိတဲ့ကပွဲရုံရဲ့တစ်ခုတည်းရှိတဲ့ထွက်ပေါက်ကနေစုပြုံထွက်ပြေးရကထိခိုက်တည်ဆုံးမှုတွေကြုံခဲ့ရတာဖြစ်ပါတယ
်။ပင်လယ်နီဘက်ပြည်မြို့ရှမ်းပြည်ရှိကနေရုရှားနိုင်ငံစင်ပီတာစဘတ်ကိုဥတီပြန်တန်းစဉ်အော်တိုဘာလ30ရက်နေ့ကအီဂျစ်နိုင်ငံဆန်တန်းကျွန်းဆွယ်မှာရုရှားခီးစင်လေယာဉ်ပျက်ကျရာကလေယာဉ်မှာလိုက်ပါလာသူ224ယောက်စလုံးသေဆုံးသွားပါတယ်။မက်ထရိုချက်လေကြောင်းပိုင်း Airbus A321 ပျက်ကျမှုကိုစုံစမ်းကြတဲ့အနောက်နိုင်ငံကကျွမ်းကျင်သူတွေကတော့ဘုံးပေါက်ခွဲမှုကြောင့်ဖြစ်နိုင်တယ်လို့ပြောဆိုလိုက်တယ်လို့နောက်ပိုင်းမှာတော့ရုရှားနိုင်ငံကလည်းအလားတူကောက်ချက်ချခဲ့တာပါ။ Air Security အဖွဲ့ကတော့သူတို့လက်ချက်စုပြီးပြောဆိုခဲ့ပါတယ
်။ပြည်ထောင်နိုင်ငံ Paris မြို့တော်မှာနိုဝင်ဘာလ23ရက်နေ့ညကဇက်တိုက်ဆိုသလိုဖြစ်ခဲ့တဲ့ချမ်းဖက်တိုက်ခိုက်မှုတွေကြောင့်လူပေါင်း130သေဆုံးပြီး350လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ပြင်သစ်သမရကိုတိုင်ကြည့်ရှုအားပေးနေတဲ့ပဲရစ်မြို့ကအမျိုးသားအားကစားရုံနေပေါက်ကွဲမှု3ခုဖြစ်ပွားပြီးတော့တိုက်ခိုက်မှုတွေစတင်ခဲ့တာပါ။ဒီနောက်မှာတော့ American Rock Guitar Wine တစ်ခုဖြစ်တဲ့ Eagles of Death Metal ဖျော်ဖြေနေတဲ့ဘာတာဂလန်ဇက်ယုံမှာဝင်ရောက်ပစ်ခတ်ခဲ့ရာကလူ89ယောက်အထိသေဆုံးခဲ့ပါတယ်။ Paris မြို့တဝိုက်ကဘားဆိုင်တွေ၊စားတောက်ဆိုင်တွေ၊ကဖေးဆိုင်တွေမှာလည်းတိုက်ခိုက်မှုတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့တာပါ။ပြင်သစ်သမ္မတ François Hollande ကတော့တိုက်ခိုက်မှုတွေကိုငုံခန့်နေမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်
။နိုဝင်ဘာလ20ရက်နေ့မှာတော့မာလီနိုင်ငံဘမာကိုမြို့တော်ကဇင်ကန်ဟိုတယ်တစ်ခုကိုအစ္စလမ်ဆွေးနွေးတွေဝင်ရောက်တိုက်ခတ်ရာကနေလူပေါင်း190ထက်မနည်းသေဆုံးသွားပါတယ်။နိုင်ငံသားအများစုတဲခွေရ Radisson Blue Hotel ကိုမာလီလူမျိုးရေးတပ်ဖွဲ့တွေဝင်ရောက်ရှင်းလင်းပြီးတရားခဏတွေကိုကယ်တင်ရမှာတော့တနက်သမား2ဦးပြင်နိုင်ငံသား13ယောက်အပါအဝင်လူ20သေဆုံးသွားပါတယ
်။ Syria နိုင်ငံနဲ့နယ်စပ်အနီးတူရကီလေကြောင်းပိုင်နယ်ထဲဝင်ရောက်လာတယ်လို့ဆိုတဲ့ Russia တိုက်လေယာဉ်ဒဇင်းကိုတူရကီတိုက်လေယာဉ်တွေကနိုဝင်ဘာလ24ရက်နေ့မှာပစ်ချလိုက်တဲ့အတွက် NATO အဖွဲ့ဝင်နိုင်ငံတနိုင်ငံနဲ့ရုရှားတို့ကြာကြီးမားတဲ့ထိတ်တိုက်ရင်ဆိုင်မှုတစ်ခုဖြစ်ခဲ့ပါတယ်။ရုရှားတိုက်လေယာဉ်ကလေယာဉ်မှုတွေလေသည်နဲ့အရေးပေါ်ခုန်ထွက်နိုင်ခဲ့ကြပေမဲ့တစ်ယောက်ကတော့မြေပေါ်ရောက်တဲ့အချိန်မှာစီးရီးယားသဘုံတွေလက်ချက်နဲ့တေဆုံးခဲ့ပါတယ်
။ American ပြည်သူ Colorado ပြည်နယ်က Planned Parenthood စေကန်းကိုတနက်သမားတူဝင်ရောက်ဖြစ်ခဲ့ရာကရဲတပ်ဖွဲ့ဝင်တူပါဝင်လူ3ဦးတေဆုံးသွားပါတယ်။တနက်သမားဖြစ်ဆွဆွဲခံထားရတဲ့ Robert Louis Dia ကိုတော့လူတက်မှုလူတက်ဖို့ဂျက်စီမှုတွေပါဝင်မှုအများပြားနဲ့တရားစွဲဆိုခဲ့ပါတယ်။
ဒီဇင်ဘာလတရက်နေ့မှာပဲ Facebook အမှုဆောင်အရာရှိ Mark Zuckerberg နဲ့ဇနီး Priscilla Chan တို့ကမွေးကင်းစာတမိငယ်ကိုကဘာကြီးနဲ့မိတ်ဆက်ပေးရင်တမိငယ်ရဲ့မျိုးဆက်ရောနောင်မျိုးဆက်ကလေးငယ်တွေဖွံ့ဖြိုးတိုးတက်စေရည်ရည်ပြီးတော့ American Dollar 45 billion ရန်မုံငွေမှတီးလိုက်ပါတယ်။ သတင်းတပတ်သာရှိသေးတဲ့တမင်းငယ် mass အတွက်ရည်ရွယ်ရေးသားထားတဲ့စာထဲမှာတော့ Facebook ရဲ့ share 69ရာခိုင်နှုန်းကိုထည့်ဝင်လှူဒန်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ပါနာဒီနိုမျိုးကလူမှုဝန်ထမ်းရုံးကတစ်ခုမှာဒီဇင်ဘာလ2ရက်နေ့ကလင်မယားစုံတွင်တွေ့ကဝင်ရောက်ပစ်ခတ်မှုကြောင့်လူ14ယောက်သေဆုံးပြီး21ယောက်ဒဏ်ရာရသွားပါတယ်။တက်ခတ်မှုကျူးလွန်ခဲ့သူတွေဟာပါကစ္စတန်နယ်ဘွားအမေရိကန်နိုင်ငံသားစိုင်းရီဇဝန်ဖာရော့ခ်နဲ့ဇနီးဖြစ်သူတက်ရှဝင်မာလစ်တို့ဖြစ်ကြပြီးသူတို့နှစ်ဦးဟာအကြမ်းဖက်ဝါဒကိုယုံကြည်သူတွေဖြစ်တယ်လို့လည်းအမေရိကန်လူမျိုးရေးအာဏာပိုင်တွေကနောက်ပိုင်းမှာပြောဆိုခဲ့ပါတယ်။တက်ခတ်မှုဖြစ်ခဲ့တဲ့နေရာနဲ့မလန်မကန်မှာရဲတွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းတနက်သမားနှစ်ဦးသေဆုံးပြီးသူတို့နှစ်ဦးနေထိုင်ရာအိမ်ခန်းမှာလည်းပိုက်နဲ့လှုပ်ထားတဲ့ဘုံတွေကြီးစံအမြောက်များကိုလည်းလူမျိုးရေးအာဏာပိုင်တွေကနောက်ပိုင်းမှာရှာဖွေတွေ့ရှိခဲ့ကြတာပါ
။ပြင်သစ်နိုင်ငံပဲရစ်မြို့မှာကမ္ဘာရာသီဥတုညီလာခံကျင်းပနေချိန်နဲ့တိုက်တိုက်ဆိုင်ဆိုင်တရုတ်နိုင်ငံဘေကျင်းမြို့တော်မှာလေထုညဉ့်ဉဏ်မှုပြဿနာနဲ့ဆူဆူဝါဝါကြုံခဲ့ရပြီးတဲ့နောက်ဒီဇင်ဘာလ9ရက်နေ့မှာတော့ပထမဦးဆုံးအကြိမ်ဖြစ်အနီရောင်အဆင့်သတိပေးချက်ထုတ်ပြန်လိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဘေးကင်းတယ်လို့သတ်မှတ်ထားတဲ့အဆင့်ထက်အစာပေါင်းများစွာကျော်လွန်ပြီးအန္တရာယ်ဖြစ်နိုင်တဲ့အထိလေထုထဲမှာအစိတ်တင့်စေတဲ့အမှုန်တွေများလာခဲ့ပြီးတော့နောက်တစ်ပတ်အကြာမှာပဲမြို့အာဏာပိုင်တွေကအနီရောင်သတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။
ရီပပလီကန်ပါတီရဲ့အမေရိကန်သမ္မတလောင်းဖြစ်ရှင်ပြန်ရမှာထိတ်တန့်ကနေရယူထားတဲ့ဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုကိုမွတ်စလင်ဝင်ရောက်နေရာတွေတားမြစ်ဖို့ဒီဇင်ဘာလ10ရက်နေ့ကတိုက်တွန်းလိုက်တဲ့အတွက်အခြေရင်ပြောစရာတွေဖြစ်ခဲ့ရပါတယ်။ပြည်တွင်းပြည်ပကမွတ်စလင်တိုင်ဝမ်နာမကအစ္စရေးနိုင်ငံလိုအမေရိကန်ရဲ့မဟာမိတ်တိုင်းပြည်ကလွတ်တော်အမတ်တွေကပါသူ့ရဲ့ပြောဆိုမှုပေါ်မှာကန့်ကွက်ခဲ့ကြတာပါ
။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကို2015ခုနှစ်အတွက် Person of the Year အထူးခြားဆုံးပုဂ္ဂိုလ်အဖြစ်ရွေးချယ်လိုက်ကြောင်းကမ္ဘာကျော်တိုင်းမဂ္ဂဇင်းကဒီဇင်ဘာလ9ရက်နေ့ကကြေညာလိုက်ပါတယ်။ Syria ဒုက္ခသည်ရေး Greek နိုင်ငံကျွေးမိပြဿနာ Ukraine ပြည်ပခါစတဲ့ဥရောပရဲ့ပြဿနာမျိုးစုံကြားမှာခိုင်မာတဲ့ခေါင်းဆောင်မှုပေးနိုင်သူဖြစ် Germany ဝန်ကြီးချုပ်ကို Time Magazine ကရွေးချယ်ခဲ့တာဖြစ်ပါတယ
်။2015ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကို Tunisia နိုင်ငံမှာ2011ခုနှစ်လူမှုအကြမ်းမှုနောက်ပိုင်း Democracy ရဲ့အတွက်ကူညီကြိုးပမ်းပေးခဲ့တဲ့ Tunisia National Dialogue Quartet ဖွဲ့ကဒီဇင်ဘာလ10ရက်နေ့မှာလက်ခံရယူခဲ့ပါတယ်။ Tunisia လူ့သမားသမဂ္ဂတွေစစ်မှုလုပ်ငန်းကုံသွေးရေးနဲ့လူ့ခွင့်ရေးဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ Democracy ရဲ့လှုပ်ရှားမှုညွန်ပေါင်းဖွဲ့ကနော်ဝေးနိုင်ငံ Oslo မြို့မှာစုကိုလက်ခံရယူခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။2015ခုနှစ်အတွင်းကထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကောက်နှုတ်စူးစီးတင်ပြခဲ့တာပါ။အခုတော့ဒီကနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးကံကိုဖိတ်ခေါ်ပြရစီရှင်။
26ခုနှစ်တည်းတည်းရောက်လာပြီးမကြခင်လပိုင်းတွေအတွင်းလွှတ်တော်အသည့်အစိုးရအဖွဲ့အသစ်တွေပေါ်ပေါက်လာတော့မှာပါဆယ်စုနှစ်ပေါင်းများစွာအတွင်းဘယ်တော့ကနေမှမတူတဲ့အခြေအနေအသစ်တွေဖြစ်လာတော့မယ့်အလားအလာနဲ့အတူဒေသတွင်းနဲ့နိုင်ငံတကာမှာအောက်ကျနောက်ကျဖြစ်ခဲ့ကြရတဲ့မြန်မာနိုင်ငံသားတွေဒီနှစ်တည်းနဲ့အတူခေါင်းထောင်မော်ကြွားနိုင်ကြတော့မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်နေပါပြီလားအခုလာမယ့်စနေနေ့ညတိုင်းရဲလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12923823555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
ဒီနေ့စနေနေ့ညတိုက်ရိုက်ဒီလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ဆက်သွယ်လို့ရင်တော့12923823555ဆိုတဲ့ဖုန်းနံပါတ်ကိုခေါ်ဆိုနိုင်ပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့အင်္ဂလိပ်သင်ခန်းစာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်သတင်းတွေနဲ့အတူသိပ္ပံနဲ့နည်းပညာအမျိုးသမီးကန်တာတွေကိုနားဆင်ကြရမှာပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တိုင်းရဲ့2016ခုနှစ် January လ2ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေဆက်ပြီးတန်လွင့်ပေးနေပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ2430တို့ကနေဖန်ယူနိုင်နိုင်ပါတယ်ရှင်ဒီချိန်ပိုင်းတွင်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုအရင်ဆုံးလေ့လာရမှာဖြစ်ပြီးမနက်ခင်းလေ့လာနိုင်တဲ့အင်္ဂလိပ်သင်ခန်းစာမှာတော့
I'm so tired after working the whole dayOn the accounts, I'm calling it a day.
ဒီလေလာကြရမှာဖြစ်ပါတယ်ရှင်။ဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုမူလဆောင်ပါရှင်ရဲ့အပေါ်မပြတ်မနတ်တာချန်ကကောက်နှုတ်စုစည်းပြီးဒေါခင်မျိုးသက်နဲ့အတူတင်ဆက်ပေးထားပါတယ်ရှင်။
2015ခုနှစ်ထဲအရှိတောင်အာရှမှာဘယ်သတင်းတွေထိတ်တန့်ရောက်ခဲ့တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ The Diplomat Internet သတင်းစာရဲ့ရေးသားချက်မှာတော့မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရခဲ့တဲ့အကြောင်းကိုနံပါတ်1အဖြစ်ဖော်ပြထားပါလေ။ဒေါက်ဆတ်စုကြည်ကိုသမ္မတဖြစ်ခွင့်မရအောင်အခြေခံဥပဒေကတားမြစ်ထားပေမဲ့ NLD ရဲ့ရွေးကောက်ပွဲအောင်နိုင်မှုဟာစစ်တပ်နဲ့စစ်တပ်ကကြောတောက်နောက်ခံပေးထားတဲ့အရသာအစိုးရကနေရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုဖို့ဆုံးဖြတ်ချက်လောက်တော့အားအသင့်စရာမကောင်းခဲ့ပါဘူး။ဒါတွေအလုံးဟာ2016နှစ်သစ်ထဲကြာရင်မြန်မာနိုင်ငံမှာတကယ်ပဲပြုပြင်ပြောင်းလဲမှုတွေကိုဥတီစေမှာလားဆိုပြီးတော့မေးခွန်းနဲ့အဆုံးသတ်ထားပါတယ်။အရှေ့တောင်အာရှရဲ့ခေါင်းကြီးသတင်းတွေအဖြစ်မလေးရှားကအကျင့်ပြက်ခြားစားမှုအရှုပ်တော်ပုံထိုင်းနိုင်ငံမှာတော်ဝင်မိသားစုကိုဝေဖန်သူတွေကိုအရေးယူတဲ့ကိစ္စအင်ဒိုနီးရှားကအာဂရီလိုက်စားမှုအရှုပ်တော်ပုံတွေကိုလည်းရေးသားထားပါတယ်။မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ဆိုတဲ့ရိုဟင်ဂျာမွတ်စလင်ပြည်ထနာဒေတာရင်းထိရိုက်ခတ်ခဲ့တာကိုလည်းနံပါတ်6နေရာမှာဖော်ပြထားပါတယ်။ဒီနောက်မှာတော့ကမ္ဘောဒီးယားတိုက်ခိုက်မတ်တွေကလွတ်တော်ကိုသပိတ်မောက်ခဲ့ကြတာဖိလစ်ပိုင်တရုတ်ရေပိုင်းနဲ့အငင်းပွားမှုပြဿနာစင်ကာပူဝန်ကြီးချုပ်ဟောင်းလီကွမ်ယူကွန်လွန်တဲ့တဲ့ရင်ထိုင်းနိုင်ငံမှာလူကုန်ကူးမှုပြဿနာနဲ့ကွန်မြူနစ်ဗီယက်နမ်နိုင်ငံမှာလိန်အင်ကတရားဝင်ပြောင်းလဲခွင့်ဥပဒေကိုအတည်ပြုလိုက်တဲ့တဲ့ရင်တွေဟာလည်း2015ခုနှစ်ရဲ့ခေါင်းကြီးတဲ့ရင်တွေအဖြစ်နေရာယူခဲ့ကြောင်းရေးသားဖော်ပြထားပါတယ
်နှစ်သက်မှာဖြည့်ရှင်းရမယ်ခက်ခဲတဲ့တရားရေးပြဿနာတချို့Some tough legal nuts to crack in the new year, Sure. Sauma Guro, A. Johnson ga, Nisan Tiani, Thai Nangan Thok, The Nation Thirin Sama Jibare. Thai Nangan ma Tiayong go ma Thimae Mien Lopi, Warambi Lopne le, Yen Wunji Jou Hong, Thaksin Shinawa go, Di Tiayong re ga be, Tuyen Nangan Gu Lemma Dwe, Amu Yen Sain Bo, Amu Pungan Be Ra, Ye Gu Tappi, Singapore Go Trap Yen Ne Le, Tathe Da, Agudi Lomyao Ne Ra Re Bien.မကြခင်ကမှတက်တေးခိုင်ခိုင်လုံလုံမရှိပဲမြန်မာလူငယ်နှုတ်တည်ရန်အပိတ်ခံခဲ့ရတဲ့ဆိုတာတွေကိုထောက်ပြပြီးလက်ရှိထိုင်းတရားရေးစနစ်အတွက်မေးခွန်းတွေထုတ်ထားတာပါကော့တောင်မှာဗြိတိရှ်လူငယ်နှုတ်ကိုတည်ဆုံစေခဲ့တဲ့လက်နက်ဖြစ်တဲ့ပေါက်တူးမှာလက်ဘွေရာရော DNA ပါမတွေ့ရတဲ့မြန်မာနိုင်ငံသားနှုတ်ကိုတည်ရန်ပေးခဲ့တယ်လို့ဒီပေါက်တူးက DNA ပန်းရှင်ကိုရဲကလိုက်ပြီးမရှာခင်စုံစမ်းမှုတွေရပ်ပစ်ခဲ့တာနဲ့ Australia က DNA ကျွမ်းကျင်သူရဲ့ထွက်ဆိုချက်ကိုတရားရုံးကလှစ်လျူရှုခဲ့တာကစပြီးထိုင်းနိုင်ငံကတရားရေးပြဿနာကိုမီးမောင်းထိုးပြထားတာကိုဖတ်ရှုနိုင်ပါတယ်
။ကုန်ဆုံးခဲ့တဲ့2015ခုနှစ်ထဲမြန်မာနိုင်ငံကထူးထူးခြားခြားသတင်းတွေကိုလည်း ARR Magazine က Who is Who in Burma 2015ဆိုပြီးတော့ရေးသားခဲ့ပါတယ်။လန်ဒန်အခြေစိုက်အလှူဒါနအကူအညီပေးရေး Foundation ကထုတ်ပြန်လိုက်တဲ့အညွှန်းငယ်ကကမ္ဘာမှာမြန်မာနိုင်ငံဟာအလှူအတန်းရရောတဲ့နေရာမှာထိတ်ဆုံးကရှိနေတာကိုအစချီဖော်ပြထားပါတယ်။ဒီနောက်မှာတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တာသမရဦးသိန်းစိန်ကရွေးကောက်ပွဲရလဒ်ကိုလက်ခံပြီးအာဏာလွှဲပြောင်းရေးကတိပြုခဲ့တာမြမနိုင်ငံရေးမှာဩဇာကြီးမားတဲ့စစ်တပ်ရဲ့အကြီးအကဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရွေးကောက်ပွဲကလူထုဆန္ဒကိုလိုက်နာပြီးပူးပေါင်းဆောင်ရွက်ဖို့ပြောကြားခဲ့တာတွေကိုလည်းအလေးထားရေးသားထားပါတယ်ရွေးကောက်ပွဲနောက်ပိုင်းတွင်ဆန်းစုကြည်တွေ့ဆုံခဲ့တဲ့စစ်ကောင်းဆောင်ဟောင်းအငိမ့်စားဗိုလ်ချုပ်မှုကြီးတန်းရွှေအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်ကနေဖယ်ရှားခံခဲ့ရတဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာထင်ရှားတဲ့မွန်တိုင်းသားခေါင်းဆောင်နိုင်ဟန်သာမြမနိုင်ငံရေးမှာပါဝင်တဲ့အခမ်းကဏ္ဍတွေကိုလည်းဖော်ပြထားပါတယ်2015ခုနှစ်ထဲမြမနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအတိုင်းအဝိုင်းမှာထင်ရှားခဲ့တဲ့ပုံကိုယ်တွေအဖြစ်ယဟန်တန်ဃာတော်တွေတကြွလှုပ်ရှားသူတွေအမှုပညာရှင်တွေလို့အလွှာပေါင်းစုံကလူတွေကိုလည်းထူးခြားတဲ့လူပုဂ္ဂိုလ်တွေအဖြစ်နဲ့မှတ်တမ်းတင်ထားတာကိုတော့ ARD Internet စာမျက်နှာမှာဖတ်ရှုနိုင်ကြပါတယ်ရှင်
။မနတာချန်ကောက်နှုတ်စုစည်းတင်ပြခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကိုနှာစင်ပြရတဲ့နော်အခုလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချပေးထားပါတယ်ရှင်။
nit twet tin pya pi me item a thong ga ro
call it a day
ki ba de salung paung ga c a l l call ga khora it it ga tuku ku go yi nyoe ne nan za phit pi a ga tuku d e y d ga yes so ro zakai khun ye dai yai de be ga ro yet yet ku kho lai da po item de be ga ro d ni a twet do d mya be lou ni da go a long yat pi na ro me အလုတ်သိမ့်တော့မယ်ဆိုတဲ့အဓိပ္ပာယ်ကိုဆောင်ပါလေဒီသုံးနှစ်ပတ်သက်ပြီး George Grove ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I'm so tired after working the whole day on the accounts I'm calling it a day
ငွေစင်းနေနှစ်ပတ်သက်လို့ဒီနေ့လုံးလှုပ်လှုပ်နေတော့ကျွန်တော်သိပ်ကိုပြင်းမနေပြီဗျာကျွန်တော်တို့ဒီနေ့တော့အလုတ်သိမ့်တော့မယ်လို့အဓိပ္ပာယ်ရပါလေဥမာကိုနောက်တစ်ခါ
I'm so tired after working the whole day on the accounts. I'm calling it a day.
ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရပြီးနားတော်မင်းအလုတ်သိမ့်တော်မင်းဆိုရင် ATM အသုံးရဘယ်လိုပြောမလဲ
Call it a day.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ်
ဒလလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အမျိုးသမီးကဏ္ဍကိုလည်းအလှည့်ပေးပါအောင်မယ်2016ခုနှစ်မှာမြန်မာအမျိုးသမီးတွေရဲ့အခန်းကဏ္ဍဟာပိုးပြီးတော့မြန်မာလာလိမ့်မယ်လို့ဟော်ကိန်းထွက်ပေါ်နေပါတယ်လက်တွေ့မြန်မာအမျိုးသမီးတွေရဲ့စမ်းဆောင်ရည်အခြေအနေဘယ်လိုရှိပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒလလာတန်ကစူးစီးတင်ပြပေးထားပါတယ်ရှင
် You can bend but never break me Cause it only serves to make me more determined to...
...metal sexual gunita, Myanmar nengan du, Myanmar nengan za du dwe. Kaungdo nagane, do temu pia pia, zwamu ni te, nituku kipane. January la dien niha, Tauchya ni ne sara. Tauchya ni suraga, Venus. Tauchya na devi go goza pure. Metal sexual gane, Myanmar nengan ye, nagaku...မျိုးသမီးသမဟုတ်မိမသားတို့ရဲ့သမဟုတ်မိခင်တို့ရဲ့သဘာဝစွမ်းမိုးတဲ့အစိုးရကနေအုတ်ချုပ်မဲ့အနာဂတ်နဲ့ဖြစ်တဲ့မြန်မာနိုင်ငံပါဝင်ကမ္ဘာသီးသီးမှာရှိတဲ့နိုင်ငံတွေမှာအမျိုးသမီးတို့ရဲ့အရာတွေစွမ်းအားတွေဟာလာမယ့်2016ခုနှစ်မှာစွမ်းပကကြီးမားသလိုမိခင်စိတ်ဓာတ်နဲ့ဆောင်ရွက်တဲ့သူတွေရဲ့အနာဂတ်ရဲ့ဥဆောင်နိုင်မှုဟာအားလုံးသောသူတွေအတွက်ကောင်းသောကျိုးကျေးဇူးတွေကိုရရှိမယ်နှစ်တခုပြတ်ပါလေ
မိင်္ဂလာနှစ်တည်းပါအဲ့ဒါကတော့မြန်မာနိုင်ငံမှာနိခရဗိဒပညာရှင်ဆန်ဇာနီဘူက2016နှစ်တည်းတွင်ဟော့ကင်းထုတ်ရမှာဒီနှစ်ဟာမြန်မာနိုင်ငံအတွက်ကောင်းချင်းအဖျားပြဖြစ်တော့မဲ့နှစ်ဖြစ်တယ်လို့အမျိုးသမီးတွေစမ်းထားမဲ့နှစ်ဖြစ်တယ်လို့သူ့ရဲ့ဟော့ကင်းကနေကောက်နှုတ်တင်ပြခဲ့တာပါဆရာဆန်ဇာနီဘူဟော့ကင်းထုတ်ခဲ့တယ်လို့2016ခုနှစ်ဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုအမျိုးသမီးတို့မဟုတ်မိန်းမသားတို့ရဲ့တို့မဟုတ်မိခင်တို့ရဲ့တဘာဝလွှမ်းမိုးတဲ့အစုရကနေအုတ်ချုပ်မဲ့အနာဂတ်ဖြစ်မလားဆိုတာကိုတော့လေ့လာကြည့်ကြရအောင်ပါ။ကွန်လွန်ခဲ့တဲ့နှစ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲကြီးမှာနိုဘယ်ညီညာရေးဆုရှင်ဒေါအောင်ဆန်းစုကြည်ခေါင်းဆောင်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကမဲအပြတ်သတ်အနိုင်ရရှိလိုက်တာအများသိပါ။ဒါပေမဲ့လို့လေဖွဲ့စည်းပုံအခြေခံဥပဒေအရဒေါအောင်ဆန်းစုကြည်အနေနဲ့တားဖြစ်သူတွေကနိုင်ငံသားတွေဖြစ်နေတဲ့အတွက်ကြောင့်တပ္ပရယာတုမှာထမ်းဆောင်ခွင့်ရှိမှာမဟုတ်ပါဘူး။ဒါပေမဲ့လို့လေရွေးကောက်ပွဲပြီး Channel News Asia နဲ့တွေ့ဆုံမေးမြန်းခန်းမှာဒေါအောင်ဆန်းစုကြည်ကသူ့အနေနဲ့တပ္ပရအထက်မှာရှိနေမယ်လို့ဖြေကြားခဲ့တာဖြစ်ပါတယ်
။ Simply that about the president I make all the decisions because I'm the leader of the winning party.
တပ္ပရယာတုနဲ့ပတ်သက်လို့ရှင်းရှင်းပဲပြောလိုတာကတော့ကျမကအနိုင်ငယ်ပါတီရဲ့ခေါင်းဆောင်ဖြစ်တာမို့ကျမကဆုံးဖြတ်ချက်အားလုံးကိုခြားသွားမှာဖြစ်ပါတယ်။တမရကိုကျမတို့ရွေးချယ်ရမှာလေဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်နဲ့ညီကျမတို့လိုက်နာတယ်ဆိုတာကိုပြတ်တရားရောက်တဲ့အနေနဲ့ကျမတို့ရွေးချယ်သွားမှာဖြစ်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကနိုဝင်ဘာရွေးကောက်ပွဲပြီး Channel News Asia ကိုဖြေကြားခဲ့တာပါ။ဒါကြောင့်မို့လဲဆရာဆန်းစန်းနီဘူဟော့ကင်းထုတ်ခဲ့သလိုမိခင်တို့ရဲ့တဘာဝလွှမ်းမိုးတဲ့အစိုးရကနေအုတ်ချုပ်မဲ့အနာကဖြစ်နိုင်ကြီးကတော့များနေတယ်လို့ဆိုရမှာပါ။တခါလွတ်တော်၃ရက်မှပြန်ကြည့်မယ်ဆိုရင် ဝင်ရောက်ရွေးချယ်ခံတဲ့ကိုယ်စားလှယ်လောင်းတွေ 9,000 နီးပါးရှိရမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းဟာ990တူရှိခဲ့ရာကအမျိုးသမီးကိုယ်စားလှယ်ပေါင်း150ရွေးကောက်တင်မြောက်ခံခဲ့ရတာဖြစ်ပါတယ်ပြည်သူလွှတ်တော်မှာ44ဦးအမျိုးသားလွှတ်တော်မှာ23ဦးနဲ့တိုင်းဒေသကြီးမှာ83ဦးတို့ရွေးချယ်ခံခဲ့ရပြီးရွေးကောက်တင်မြောက်ခံရတဲ့ရာဂိုင်းနှုန်းဟာ73ရာဂိုင်းနှုန်းရှိတာဖြစ်ပါတယ်ဒါဟာလက်ရှိလွှတ်တော်မှာရှိနေတဲ့အမျိုးသမီးကိုယ်စားလှယ်ပေါင်း53ဦးရှိတဲ့အတွက်ကြောင့်လေနောက်လွှတ်တော်မှာအမျိုးသမီးကိုယ်စားလှယ်အရေအတွက်3ဆတိုးလာတယ်လို့ဆိုရပါလိမ့်မယ်နိုဝင်ဘာ10ရက်ရွေးကောက်ပွဲကိုစောင့်ကြည့်ခဲ့တဲ့အဖွဲ့အစည်းတွေနဲ့ဖန်တီးအိမ်တွေပါဝင်ခဲ့ပါတယ်အဖွဲ့ရဲ့စီမံကိန်းဒါရိုက်တာမတ်ခင်လင်းငယ်ကရွေးကောက်ပွဲမှာအမျိုးသမီးများပါဝင်မှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ်
ရွေးကောက်ပွဲမှာဝင်ရောက်ရှင်ပိုင်းတဲ့အမျိုးသမီးတွေအရေအတွက်ကိုရလက်ကိုကြီးလိုက်တဲ့အခါမှာ2010ရွေးကောက်ပွဲမှာဝင်ရောက်ရှင်ပိုင်းကိုစီရင်သွင်းတဲ့လူကလည်း100ကျော်ပဲရှိတယ်အခု2015မှာစီရင်သွင်းတဲ့လူက100နီးပါးရှိတယ်ပေါ့နောက်တစ်ခါအရွေးခံရတဲ့ကိုယ်စားလှယ်အမျိုးသမီးဆိုရင်လည်း2010မှာ55ယောက်ပဲရှိပြီးအခု2015မှာ150တယောက်ရှိလာတယ်ဆိုတော့ရဂိုင်းနှုန်းအားဖြင့်ဆိုရင်300ဂိုင်းနှုန်းကနေပြီးတော့73ယောက်ဂိုင်းနှုန်းအထိတိုးလာတယ်ပေါ့နော်အဲအဲ့ဒီလိုတိုးတက်လာတာကိုတော့တွေ့ရပါတယ်ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးဦးရေတဝက်ကျော်ကိုကိုစားပြုနိုင်မှုဆိုရင်တော့ဒီရဂိုင်းနှုန်းကတင်နှက်ဖို့ကောင်းတဲ့ရဂိုင်းနှုန်းမဟုတ်သေးဘူးပေါ့နော်အဲ့လိုမျိုးတွေ့ရှိရတယ
်မခင်လင်းရဲ့ပြောခဲ့တူမြန်မာနိုင်ငံရဲ့တန်90ကျော်ရှိတဲ့လူဦးရေရဲ့တဝက်ရှိတဲ့အမျိုးသမီးတွေကိုစားပြုမှုဟာအုပ်ချုပ်ရေးနိုင်ငံရေးစီမံကိုယ်ကျေးအဆုံးဖြတ်ပေးတဲ့အပိုင်းတွေမှာနည်းပါးနေသေးတာဖြစ်ပါလေ။ဒါကြောင့်လေအမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုဘယ်လောက်အရေးကြီးပါသလဲ။ရှေ့နေတူလေးဖြစ်တဲ့ဒေါ်ဒွဲဘူးကတော့အင်ဂျန်ယာမြို့နယ်မဲဆန္ဒနယ်ကစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ကကိုယ်စားလှယ်ဖြင့်ဝင်ရောက်ရွေးချယ်ခံခဲ့သူဖြစ်ပါလေ။သူ့ရဲ့အမြင်ကတော့
ကျွန်တော်တို့နိုင်ငံမှာနိုင်ငံရေးအမျိုးသားတွေပဲအလုပ်ပဲကျမတို့အမျိုးသမီးတွေတော့နေတတူကသားသမီးတွေကိုကြည့်မယ်အိမ်မှာပဲနေပြီးစီမံခန့်ခွဲမှုလုပ်မယ်ဆိုရယ်စိတ်တွေကိုကျမတို့ဖျောက်ဖျက်ပြီးမှကျမတို့အင်အားနဲ့တတ်နိုင်သလောက်ပေါ့နော်ကိုယ်အိမ်အလုပ်လည်းလုပ်မယ်ကျမတို့သားသမီးတွေလည်းကြည့်မယ်ကျမတို့နိုင်ငံရေးမှာလည်းကိုယ်ပေးဆက်နိုင်တဲ့ခံတရအသီးသီးမှာပါဝင်သင့်တယ်လို့ကျမဒီလိုပဲယူဆပါတယ
်ဒေါ်ချယ်ရီစာဟောင်းကတော့ချင်းအမျိုးသားတိုးတက်ရေးပါတီကဖြစ်ပါတယ်အမျိုးသမီးများနိုင်ငံရေးမှာပါဝင်မှုနဲ့ပတ်သက်လို့သူရဲ့အမြင်က
ကျွန်တော်တို့မြန်မာနိုင်ငံမှာကဒီအမျိုးသမီးတွေရဲ့အသက်ချက်ကနေရာတိုင်းမှာကြီးမယ်ဆိုလို့ရှိရင်အမျိုးသမီးတွေကအလုပ်ကျူးစားမှုတွေအများကြီးရှိတယ်တာဝန်ယူမှုတွေလည်းအများကြီးရှိပါတယ်ဥပမာအပြင်မှာလုပ်လို့နေတဲ့အမျိုးသမီးတွေဆိုလို့ရှိရင်အပြင်မှာလည်းပုံငွေရှာရတယ်ပြန်လာပြီးတော့လည်းမိသားစုဝင်တွေထားနေရတယ်ပြပဝင်ချင်းလူမှုရေးဆိုင်ရာဆောင်ရွက်စရာတွေလည်းအကုန်လုံးထမ်းဆောင်နေရတယ်ပေါ့နော်တရက်တရက်မှာအမျိုးသမီးတွေရဲ့လုံဆောင်နေတဲ့အရာတွေကိုကြည့်မယ်ဆိုလို့ရှိရင်အင်မတန်မှတာဝန်ယူမှုများပါတယ်အဲ့ဒါတွေကိုကျမတို့ယဉ်ကျေးမှုတစ်ခုလိုပဲထင်ပြီးတော့မှသူတို့ရဲ့အလုပ်တွေသူတို့ရဲ့လုံဆောင်ချက်တွေကိုတိတိကျကျအနေနဲ့လည်းလူထုကမတတ်မှတ်ထားဘူးပေါ့နော်ဒီလိုပဲဟိုအပြင်မှာငွေရှာမယ်အိမ်မှာပဲနေခိုင်းမယ်အိမ်မှာပဲလှုပ်ရှားခိုင်းစရာရှိအင်းသွေးမှုလို့ပဲလုပ်မယ်ဆိုတော့အစ်စ်နဲ့ပဲကျမတို့အမေရမ်းပဲသဘောထားရတာမြန်မာနိုင်ငံတနိုင်ငံလုံးမှာဖြစ်ပျက်နေတဲ့အခြေအနေလို့ကျမကတော့အမြင်နေပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာသူတို့ဝင်ပါမယ်ဆိုလို့ရှိရင်ဒါအမှုသမီးတွေရဲ့ခန္ဓာမဟုတ်ဘူးဒါမှမဟုတ်အမှုသမီးတွေကပြောရဆိုရရဲ့စိတ်မရှိဘူးဒါမှမဟုတ်အမှုသမီးတွေကဘာမှမသိဘူးဆိုတော့ကန့်သက်ချက်တွေကအင်မတန်မှများပါတယ်ဆိုဒီနိုင်ငံရေးပါတီတွေထဲမှာပါတီကောင်းဆောင်တွေကိုကြည့်မယ်ဆိုလို့ရှိရင် NLD ကလွှဲရင်ပေါ့နော်ဂျန်နဲ့ပါတီတွေအကုန်လုံးအမျိုးသားတွေဖြစ်တယ်အဲအမျိုးသားတွေကအမဲရန်ပြောနေတာကအမျိုးသမီးတွေကမဆက်ဝင်စားတာအဲ့လိုမျိုးပဲသူကအကြောင်းပြချက်အင်မတန်မှမပြောပတ်လို့တဲ့အဲ့ဒီအကြောင်းပြချက်တွေနဲ့ကိုသူတို့တွေကအမဲရန်ဟိုအမျိုးသမီးတွေပါဝင်မှုကိုကန့်သက်ထားတယ်ပေါ့ဆိုတော့သူတို့တွေစိတ်ဝင်စားလာအောင်ဘယ်လိုလုပ်မလဲဆိုတော့လမ်းဖွင့်ပေးမှုတွေကိုကြတော့အမျိုးသားတွေကမလုပ်တော့ဘူးသူတို့တွေလျှောက်လာနေအောင်ဘယ်လိုလက်တွဲခေါ်ဆောင်ရမလဲဆိုတော့နေစနေကိုကြောက်မဖန်သေးတော့ဘောနော်ဆိုတော့လူဦးရေတဝက်ကျော်ရဲ့အတန်လေးလှုပ်အားတွေကိုကျမတို့လစ်လို့ရှို့ထားလို့မရအောင်လူဦးရေတဝက်ကျော်ကတူးတက်လာမှကျမတို့နိုင်ငံကလည်းပဲစီးပွားရေးလူမှုရေးနိုင်ငံရေးရှို့တော့မျိုးမျိုးကနေတပြိုင်တည်းတူးတက်လာမှဖြစ်တယ
်မြန်မာနိုင်ငံရဲ့အနာဂတ်ဟာလူငယ်တွေအပေါ်မှာလည်းမူတည်နေတာဖြစ်ပါတယ်မငုဝါဝင်းကတော့အမေရိကန်နိုင်ငံရဲ့ဌာနကကမကထပြုခဲ့တဲ့ဝိုင်းစီလီကအရှိတောင်အာရှလူငယ်ကောင်းဆောင်များရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့သတင်းငါးပါးကြားအမေရိကန်ပြည်ထောင်စုကိုဇွန်လကလာရောက်လေ့လာခဲ့သူတူဖြစ်ပါတယ်။သူ့ရဲ့ခံယူချက်ကလည်း မြန်မာလူငယ်အမျိုးသမီးတွေရဲ့အနာဂတ်အတွက်အားရစရာလို့ဆိုရပါလိမ့်မယ်။သူရဲ့ပြောကြားချက်နဲ့အတူဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။ကိုနဲ့တတ်တတ်နေတဲ့ပတ်ဝန်းကျင်ပေါ့နော်ကြည့်လိုက်လို့ဆိုရင်အခက်အခဲတွေအများကြီးရှိခဲ့တဲ့ဈာတဲ့ကကျွန်မတို့တွေစူးစမ်းနေကြပါတယ
်။ဒီ
ဟာတီးတီးမှာပေါ့နော်တက်ဆိုင်ရာကိုတာဝန်ကျတဲ့နေရာမှာစူးစမ်းပြီးတော့လုပ်နေပါတယ်။အခုလက်ရှိနိုင်ငံမှာလည်းဖြစ်နေတဲ့ပြဿနာတွေဒီစိန်ခေါ်မှုတွေရင်ဆိုင်နေရတာကြီးအများကြီးပါပြီးတော့ပြည်ညာရေးအခြေအနေကလည်းကျမတို့ဖြတ်တန်းခဲ့တဲ့တောက်လျှောက်မှာပြည်ပင်ထားတဲ့အနေအထားမှာဖြစ်နေမှုတွေအများကြီးကြားထဲမှာကျမတို့ဖြတ်တန်းခဲ့ပါတယ်ဒါပေမဲ့ကျမတို့ဆက်ပြီးတော့ကြိုးစားနေပါတယ
်ပြည်
ညာရေးအခြေအနေဘယ်လိုပဲဖြစ်နေပါစေနိုင်ငံရေးအခြေအနေဘယ်လိုပဲဖြစ်နေပါစေစီးပွားရေးအခြေအနေဘယ်လိုပဲဖြစ်နေပါစေကျမတို့ဒီနေ့ဒီအခြေအနေရအောင်ကြိုးစားလာရဲဆိုတော့နောက်အနာဂတ်ကိုကျမတို့နိုင်ငံအတွက်အနာဂတ်ကိုကျမတို့ကိုယ်တိုင်ဖန်တီးနိုင်ဖို့ပါအဲ့တော့ကိုယ်နဲ့တူတူလုပ်နေတဲ့လူတွေအားလုံးကိုရောဒီလိုလာတဲ့လူတွေအားလုံးကိုရောဒီမှာလို့သိထမှာရှိရည်အားလုံးဒီမှာအားလုံးဆွေးနွေးဖြစ်ကြလာတော့ကိုယ်နိုင်ငံကိုပြန်မယ်ဒီပြည်ညာရက်ကိုလည်း apply လုပ်ရမယ်ကိုယ်တိုင်လည်းခေါင်းဆောင်မှုတာဝန်ယူရမယ်ကိုယ်ခေါင်းမဆောင်နိုင်ငယ်စဉ်မှာလည်းခေါင်းဆောင်ကောင်းနဲ့ရှိတယ်ဆိုရင်နောက်လိုက်ကောင်းနေတယ်သူချာချာလိုက်ပြီးတော့ကြိုးစားပြီးတော့ဆောင်ရွက်မယ်ဆိုရင်ဒီထက်ပိုပြီးတော့ကောင်းမွန်လို့ညွှန်လင့်ပါတယ်
cause it only serves to make me more တလလတန်စီစဉ်ထုတ်လွှင်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင်ပေးပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။ဒီတစ်ပတ်တော့ American Agatha သိပ္ပံစူဇန်ရဲ့အဖွဲ့ NASA ရဲ့2015ခုနှစ်အတွင်းသိပ္ပံနဲ့ဤပညာတိုးတက်စေတဲ့လူသားအကျိုးပြုသုတေသနလုပ်ငန်းတွေအကြောင်းကိုပြောပြပေးပါမယ်။ NASA အဖွဲ့ကအာဂတ်တ်စူဇန်၏အပြင်သိပ္ပံနဲ့ဤပညာတိုးတက်ရေးအတွက်အများပြားလှုံ့ဆော်ခဲ့တာပါ။ရာသီဥတုပြောင်းလဲမှုဒဏ်ခံနေရတဲ့ကမ္ဘာကြီးမှာအပူချိန်မြင့်မားရာကနေမိုးခေါင်ရရှား၆တွေ့မှုတွေကြောင့်တစ်နှစ်ကို1.9 တန်းလောက်တော်မီလောင်ကျွမ်းတဲ့ဒဏ်ကိုခံနေရတဲ့အတွက်အထူးအာယုံခံဆက်တွေပါတဲ့ NPP ကောင်းကင်ကျိုးရုကိုလွှတ်တင်ပြီးတောမီလောင်းနေတဲ့ဒေသရဲ့အခြေအနေတွေကိုသိရအောင်အနီးအောက်ရောင်ခြည်နဲ့တိုင်းတဲ့ VIIRS ပုံတွေကိုထုတ်ပေးခဲ့တာမို့အမေရိကန်နိုင်ငံမှာတမကအာဖရိကတောင်ပိုင်းကကြေပြောတဲ့ခရူဂါအမျိုးသားဥယျာဉ်ကမီးလောင်မှုတွေကိုပါအပျက်စီးရော့ပါအောင်လှုပ်ပေးနိုင်ခဲ့တာပါအပူတန်းကြောင့်အန်တာတိကနဲ့ဂရင်းလန်ကရေခဲဆိုင်တွေအေးပြောနှုံးဟာသမုဒ္ဒရာအောက်ကရေဘူးစီးကျောင်းတွေကြောင့်ထင်တာနဲ့ပိုးပြီးညံနေတယ်ဆိုတာကိုလေ NASA ရဲ့ပံ့ပိုးမှုနဲ့စူးစမ်းနိုင်ခဲ့ပါတယ်။ဒါအပြင်ပင်လယ်ရင်မြစ်တစ်ပင်ဘယ်လောက်မြင့်တက်လာတယ်ဆိုတာကိုပါတိုင်းတာနိုင်ခဲ့တယ်လို့ NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပါတယ်
။ပင်လယ်ပြင်က1992ခုနှစ်ထုံးကတဲ့အနှစ်25-30လောက်အတွင်းမှာပင်ပဲတုံးလက်မှမြင့်တက်လာတယ်ဆိုတာကိုတိုင်းပါတယ်။တချို့နေရာတွေမှာဆိုလို့ရှိရင်ကိုယ်လက်မှအထိတဘာဝလျောက်အတက်အကျရှိတာကိုလည်း NASA ကနေပြီးတော့ဂျူရုတွေကနေတိုင်းပြနိုင်ခဲ့ပါတယ်
။2015ခုနှစ်မှာ NASA ကအကောင်းဆုံးသုတေသနစာတမ်းစုဖြစ်ချီးမြှင့်ခဲ့တဲ့ Oasis လေ့လာမှုကတော့အရေးနဲ့အရေးပုံဆောင်ခဲယူပပေတာဆံရကိုလေ့လာတာဖြစ်ပါတယ်။ဒါဟာကွန်ပျူတာကစပြီးဆေးပစ္စည်းတွေကနေအာကသဆံရအထိလက်ညှိုးထိုးမလွယ်သုံးဆွဲကြမဲ့ပစ္စည်းတွေကိုကုမ္ပဏီကြီးတွေပါအပြိုင်ဆိုင်လိုက်ပြီးထုတ်နေတဲ့ Liquid Crystal လေ့လာမှုပါ။ဒါကိုကော်လိုရာဒိုတက္ကသိုလ်ကပါမောက်ခနိုဗယ်ကလပ်အပါအဝင်သိပ္ပံပညာရှင်တွေနဲ့အတူ NASA ကဒေါက်တာပရိသတ်တင်ကသုတေသနလုပ်နေတာပါ
ကျွန်တော်သုတေသနလုပ်တဲ့ပါမောက်ခနိုဗယ်ကလပ်နဲ့ Magdeburg University Germany ကပရိုဖက်ဆာစတန်ရီဆက်သုတေသနပါလဲဆိုလို့ရှိရင်အရေးပုံဆောင်ကဲ liquid crystal ဆိုကျွန်တော်တို့ cellular ဖုန်းရဲ့မျက်နှာစာလေးတွေမှာလက်ကလေးနဲ့လည်းတွေ့လို့ရတယ်နှိပ်လို့လည်းရတယ်ပေါ့နော်ဒါတွေကိုအဲ့ဒီပုံဆောင်ကဲအရေးနဲ့လှုပ်ထားတာပါကျွန်တော်တို့အခုလှုပ်တဲ့သုတေသနအဲ့ဒီအရေးတွေကိုလျှက်စစ်ထားပေးလိုက်တဲ့အခါကျလို့ရှိရင်ဒဏ္ဍာရီပြောင်းသွားတယ်ကိုလူချင်းနဲ့ပုံတွေထွက်လာတယ်ပေါ့နော်အခုဆိုလို့ရှိရင်သူကနှစ်ဖက်မြင်ပေါ့နော်မျက်နှာစာမှာပဲရှိတယ်ဒီပုံဆောင်ကဲကတစ်လွှာတည်းမဟုတ်ဘဲနဲ့အလွှာတွေရာပေါင်းများစွာရှိနိုင်ပါအဲ့လိုအလွှာပေါင်းများစွာရာပေါင်းများစွာရှိတဲ့အလွှာတွေကိုလျှက်စစ်ထားစီးလိုက်တဲ့အခါကျလို့ရှိလို့ရှိရင်နှစ်ဖက်ပြင်အစားသူက 3D เนาะသုံးဖက်မြင်ဖြစ်သွားတယ်အဲ့တော့နောက်သုံးလေးနှစ်လောက်ကြာလို့ရှိလို့ရှိရင်ဒီသုတေသန အခြေခံသုတေသင်ရနေပြီးတော့ applied research ပေါ့နော်လူသုံးကုန်ပစ္စည်းတွေရတဲ့အထိစက်တွေပူပေါင်းပြီးတော့ဒီ electronic တွေနဲ့ထုတ်လိုက်တဲ့အခါကျလို့ရှင်ရိုးရိုး cellular ဖုန်းတွေကဘာဖြစ်သွားမလဲဆိုလို့ရှင် 3D cellular ဖုန်းဖြစ်သွားမယ်ပေါ့နော်အဲ့ဒီအခါကျတော့ telephone ပြောမယ်ဆိုလို့ရှင်ကျွန်တော်ဒီကနေပြောနေတော့ညာလဲကျွန်တော်ရှေ့မှာပေါ့နော်ဟိုဘက်ကစကားပြောနေတဲ့လူရဲ့ပုံရောပစ္စည်းရောအကုန်လုံးကိုသုံးဖက်မြင်ပေါ့နော် 3D မြင်နိုင်တဲ့ telephone တွေပေါ်လာမယ်လို့ထင်ပါတယ်ဒီ cellular ဖုန်းတွေကြောင့် jet လေမြန်မောင်းတဲ့လေမှုတွေတိုက်လေမြန်မှုတွေကဒီပစ်နေတဲ့ target တွေအချိန်ဘယ်လောက်နဲ့သွားနိုင်မလဲ rocket ကိုဘယ်လောက်နဲ့ပြည့်ရမလဲဆိုတဲ့ data တွေကိုအများအားကြည့်ပြီးတော့နှိပ်နေရအောင်ဒီ data တွေသူတို့စောင်းထားတဲ့ helmet ပေါ့နော်ခေါင်းဆောင်ရဲ့ပုံမှန် data တွေကစက္ကန့်နဲ့အမျှအမြန်ဆုံးမြင်နေရအောင်လုပ်နိုင်တဲ့ပုံဆောင်ကဲနဲ့လုပ်ထားတဲ့ display တွေပေါ်လာတော့မယ်ဒီသုတေသနလုပ်ပေါ်လာတဲ့ပုံဆောင်ကဲရဲ့အော်စိတ်ဝင်စားဖို့အချက်ကတော့မျက်မမြင်နေအတွက်ပေါ့နော်နောက်ဆိုဆယ်လူလာဖုန်းကိုကင်ပေါ့နံပါတ်နှိပ်လိုက်တာနဲ့ဆယ်လူလာဖုန်းပေါ်မှာအဖုလေးတွေပေါ်လာမယ်မျက်မမြင်နေရဒီအဖုလေးတွေကိုကင်ပြီးတော့မှဆက်လုံးဖတ်ရတာကိုအဲ့တော့အဲ့ဒါမျိုးအဖုလေးတွေပေါ်လာနိုင်တဲ့မျက်နှာပြင်လေးဖြစ်သွားတဲ့အတွက်မျက်မမြင်နေစာတွေဖတ်လို့ရတယ်ဒီ online ဝယ်တဲ့အခါကြလို့ရှိရင်အင်ဂျီစာဆိုလို့ရှိရင်ခြီလာဒါမို့လို့ရှိရင်နိုင်လွန်လာတိုးမွေးလာဆိုတဲ့ဟာကိုကိုကဟိုကြည့်လို့မရဒါပေမဲ့နောက်10နှစ်လောက်အတွင်းမှာပေါ်လာမဲ့ကွန်ပျူတာတွေရဲ့မျက်နှာပြင်တွေမှာဆိုလို့ရှိရင်တိုးမွေးဟုတ်မဟုတ်ကိုအဲ့နေရာကိုသွားပြီးတော့နှိပ်လိုက်တာနဲ့ဒီကွန်ပျူတာရဲ့မျက်နှာပြင်ကတိုးမွေးလို့ဖြစ်သွားတယ်အဲ့လောက်ထိကိုတိုးတက်လာမယ်ဆိုတာကိုကျွန်တော်တို့ခံမှန်းလို့ရပါတယ
်တခြားလူသားအချို့ပြုဤပညာဆိုင်ရာသုတေသနတွေကိုကြည့်အောင်ပါ
နည်းပညာပိုင်းဆိုင်ရာမှာ NASA ကနေအလွန်ပေါ်ပါပြီးခိုင်ခံ့တဲ့တထုနဲ့တိဆောက်ထားတဲ့ engine တွေလေမြန်အစိတ်ပိုင်းတွေကိုစတင်ဆောက်လုပ်ပြီးစမ်းသုံးနေပါပြီ။နောက် AD Cube Set လို့ခေါ်တဲ့ Cubic Satellite ပေါ့နော်။သူက၄ပေါင်ခွဲပဲရှိတယ်။အာရိုးဂျိုဒုစက်တွေဂျိုဒုတွေဆိုလို့ရှိရင်ပေါင်900ပေါင်1000အဲ့လောက်လေးပါတယ်။ဒါကတော့တိတိလေးတွေပဲ။အဲ့ဒါလေးတွေကိုစတင်ပြီးတော့စမ်းပြီးတော့နောက်၄-၅နှစ်အတွင်းမှာဒီ satellite အသေးလေးတွေနဲ့လည်းကဘာစက်တွေဒီလိုလုပ်ငန်းတွေကိုလုပ်ပေးမှာဖြစ်ပါတယ်။နောက်တစ်ခုကအတန်နဲ့မြန်တဲ့ jet လေမြန်တွေပြန်တဲ့အခါကြလို့ရှိရင်ဟို sonic boom လို့ခေါ်တဲ့အတန်လိုက်ရိုက်ခတ်မှုဟာမြေပြင်ပေါ်မှာရှိတဲ့လူတွေခံစားရတယ်နော်။နားမခံနိုင်လောက်အောင်ကျယ်တယ်။အဲအလွန်တရာမှကျယ်တဲ့အတွက်ဒီနားဒုက္ခရောက်တဲ့ဟာကိုညော့သွားအောင်လုပ်နိုင်တဲ့လေမြန် design ပြီးတော့ set တွေကို NASA မှာစပြီးတော့ဒီနှစ်စမ်းခဲ့တာလည်းရှိပါတယ်ခင်ဗျာ။အချုပ်အားဖြင့်ပြောရမယ်ဆိုလို့ရှိရင်ဒီအောင်မြင်မှုတွေအပြင်ပေါ့နော်နှစ်စဉ်နှစ်တိုင်း NASA ကနေအရက်ဖက်စီးပွားရေးစက်မှုကုမ္ပဏီပေါင်းများစွာတန်းထောင်ပေါင်းမြောက်များစွာအထောက်ပံ့ပေးပြီးတီထွင်မှုတွေတွက်ဖက်လုပ်ခဲ့တဲ့ဒီနှစ်ထဲမှာဆိုလို့ရှိရင်အိတ်ထဲမှာအင်ဂျင်ထဲမှာခောက်လို့လိတ်လို့ရတဲ့ပါလာတဲ့နေရောင်ခြည်ဆိုလာပြားတွေကအစပေါ့နော်ဒီအပိုက်ပုံးနဲ့လွှင့်ပစ်လိုက်တဲ့ plastic အဟောင်းတွေကိုဒီအပေါ်စားလောင်စားစီထုတ်တဲ့သုတေသနအထိလုပ်ဖို့အတွက် NASA ကနေပြီးတော့ထောက်ပံ့ခဲ့ပါတယ
်။အခုလိုတီထွင်မှုတွေအတွက်ပံ့ပိုးပေးရုံနဲ့မကဘဲတက္ကသိုလ်တွေမှလည်းသုတေသနလုပ်ငန်းကိုတွင်တွင်ကျယ်ကျယ်လုပ်နိုင်ဖို့အတွက်အထောက်ပံ့တွေပေးခဲ့တာပါ။အ
မေရိကန်နိုင်ငံတနိုင်ငံလုံးမှာရှိတဲ့တက္ကသိုလ်ကောလိပ်တွေကိုသုတေသနထောက်ပံ့ခြင်းငွေဒီနှစ်ထဲမှာ ਨੇ တန်း9000 NASA ကနေပြီးတော့ကျွန်တော်တို့လိုသိပ္ပံပညာရှင်တွေတွဲပြီးလုပ်ဖို့အတွက်ကိုထောက်ပံ့ခဲ့ပါတယ်။ဒီထောက်ပံ့ငွေတွေကအကြောင်းသားတွေရဲ့ပညာသင်စရိတ်ပါပါတယ်အကြောင်းသားတွေနဲ့တက်ဆိုမှရှိတဲ့သုတေသနပညာရှင်တွေပေါင်မောက်ခတွေအတွက်လည်းဒီပစ္စည်းကိရိယာအစအကုန်လုံးဝေဖို့အတွက်ထောက်ပံ့တာတွေဖြစ်ပါတယ
်ဒေါက်တာပရိသတ်တင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တခင်မျိုးသက်စီစဉ်တက်ဆက်နေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညပိုင်းမှာအစ်တင်နားဆင်နိုင်ပြီးအခုလိုစနေမနေ့ပိုင်းမှာပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။တေချာတာတစ်ခုကတော့ကျွန်ုပ်တို့ရဲ့လူဦးရေအရေအတွက်တိုးများလာတာကြောင့်လောင်စွာစွမ်းအင်လဲပိုးပြီးတော့လိုအပ်လာပါတယ်။အလားတူပဲစွမ်းအင်ထုတ်လုပ်မှုလိုအပ်လာနေသလိုရေရှည်မှာတန့်စင်တဲ့စွမ်းအင်ထုတ်လုပ်ဖို့လည်းလိုအပ်လာပါတယ်။ဒီကနေ့လက်ရှိကမ္ဘာမှာလူဦးရေ 9.3 ဘီလီယံရှိနေပါပြီ။ဒီအထက်မှာတန်းပေါင်းများစွာသောသူတွေအတွက်ဖြည့်ဆည်းမပေးနိုင်သေးသလိုလူဦးရေ 1 ဘီလီယံဟာလျှက်စစ်တအားမရရှိသေးတဲ့အခြေအနေမှာရှိနေပါတယ်။တက္ကသိုလ်2050ခုနှစ်အရောက်မှာကမ္ဘာလူဦးရေ 9 ဘီလီယံရှိလာတော့မှာဖြစ်တယ်လို့နောက်ထပ်တိုးများလာမဲ့လူဦးရေ3ဘီလီယံအတွက် ထဲသွင်းစဉ်းစားရတော့မှာဖြစ်ပြီးကျွန်တော်တို့ရဲ့စွမ်းအင်ထုတ်လုပ်မှုဟာရှစ်ဆယ်ရာခိုင်နှုန်းမြင့်တင်ပေးဖို့လိုအပ်လာပါလိမ့်မယ်အချိန်တို့ကာလအတွင်းမှာတော့အရေအတွက်ဟာရင်သက်ရှိမောဝယ်ဖြစ်နေပါလိမ့်မယ်ဒါပေမဲ့နောက်လာမယ့်15နှစ်အတွင်းကမ္ဘာကြီးမှာလျှက်စစ်စွမ်းအင်ဂီဂါဝတ် 90 ရေတိုးတက်မှုစွမ်းအင်နဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာဒုတိယဝန်ကြီးကက်သရင်းနိုဗယ်လီကပြောဆိုပါတယ်။တစ်ချိန်တည်းမှာပဲရာသီဥတုပြောင်းလဲမှုကိုကာကွယ်နိုင်အောင်စွမ်းအင်ဆိုင်ရာကဏ္ဍမှာဖန်လုံအင်ဓာတ်ငွေကိုချောက်ဆယ်ကနေ80ရာခိုင်နှုန်းအထိလျှော့ချဖို့လိုအပ်ပါတယ်။စွမ်းအင်ထုတ်လုပ်ရေးကဏ္ဍမှာအားကိုရမယ့်နည်းပညာအသစ်တွေကတခုကတော့ off-grid
solutionလို့ခေါ်တဲ့မီအားပေးဆက်တွေနဲ့နေရောင်ခြည်စွမ်းအင်သုံးရက်စစ်တအားထုတ်လုပ်မှုဖြစ်တယ်လို့ဒုတိယဝန်ကြီးနိုဗယ်လီကပြောပါတယ်။ဘာကြောင့်လဲဆိုတော့
off-grid တန့်ရှင်းတဲ့စွမ်းအင်ထုတ်လုပ်မှုကိုအထောက်ပံ့ပေးဖို့အဲ့ဒီနည်းနဲ့2020ခုနှစ်အရောက်မှာလူပေါင်းတန်900ကျော်ကိုရက်စစ်တအားဖြန့်ဝေပေးနိုင်ရမယ်လို့မကြခင်ကပဲတန်တိတ်ချမှတ်ခဲ့ပါတယ်။အဲ့ဒီထဲမှာ USAID က Power Africa အစီအစဉ်နဲ့အာဖရိကတိုက်ဆာဟာရာဒေသနိုင်ငံများအတွက် off-grid စွမ်းအင်ထုတ်လုပ်ရေးအတွက်ဒေါ်လာ 85,000ထုတ်ချေးပေးဖို့ပါဝင်ပါတယ်။ဒေါ်လာ30,000ကိုကင်ညာနဲ့ Nigeria နိုင်ငံတွေက Overseas Private Investment Corporation ကနေထုတ်ချေးမှာဖြစ်တယ်လို့ Benin နိုင်ငံ off-grid လျှက်စစ်စွမ်းအင်ထုတ်လုပ်ရေးအတွက်ဒေါ်လာ 46,000ကို Millennium Challenge Corporation ကနေထုတ်ချေးမှာဖြစ်ပါတယ်။အဲ့ဒီလိုစွမ်းအင်ထုတ်လုပ်နိုင်ပြီဆိုရင်ကျွန်တော်တို့ရည်မှန်းချက်ဖြစ်တဲ့ 2030 ခုနှစ်အရောက်မှာလက်လန်းပြီးပြီးတော့ရေရှည်အသုံးပြုလို့ရမယ်စိတ်ချရတဲ့တန့်ရှင်းတဲ့စွမ်းအင်တွေပေးဝေနိုင်တော့မှာဖြစ်ပါတယ်ခင်ဗျာ။
American Soya ye dabora ni abo ji tin pya lo di bari. Aku na sin ga ja ra ga ro American Soya ye dabora amyin da phit bi VOA abo mho chang ti se at ba re shin. Di ni mna phat season a so mat ka ma tadin
Afghanistan နိုင်ငံ ကဘူး မှာ တောက်ကြန်တဲ့ နှောင်း ပိုင်း က ပောက်ကွဲ မှု တစ်ခု ကြောင့် လူ 2 ဦး သေဆုံး ပြီး 12 ဦး ဒဏ်ရာ ရရှိ ခဲ့ ပါတယ်။ Taliban စစ်သွေးကြွ အဖွဲ့ က ဒီ ပောက်ကွဲ မှု ကို သူတို့ လုပ်တာ ဖြစ် ကြောင်း ချက် ချင်း ပြော ဆို ခဲ့ တယ်လို့ အဖွဲ့ ဝင် အသေးခံ ဘုံခွဲ သမား 2 ဦး လှုပ်ဆောင် တာ လို့ လည်း ဆို ပါတယ်။ အစိုးရ တာဝန် ရှိ သူတွေ ရဲ့ နေအိမ် တွေ နဲ့ တဲခိုခန်း တွေ ရှိ တဲ့ ကဘူး မြို့တော် ရဲ့ အဓိက လူနေ ရပ်ကွက် တစ်ခု မှာ ပောက်ကွဲ တာ ဖြစ် ပြီး ဘယ် နေရာ ကို ပြစ်မှတ် ထား တိုက် ခိုက် တယ် ဆို တာ ကို တော့ ရှင်းရှင်း လင်းလင်း မ သိရ သေး ပါဘူး။ အကြမ်းသေးခင်က ဇက်တိုက်ဖြစ်ပွားခဲ့တဲ့ အစ္စရေးတွေ ကို တိုက်ခိုက်မှု တွေ အတွင်း သေဆုံးခဲ့ရတဲ့ ပါလက်စတိုင်း သား 23 ရဲ့ ရုပ်လောင်း တွေ ကို အစ္စရေးက အနောက်ဘက်ကမ်းက ပါလက်စတိုင်း မြို့ နယ် ရွာ တွေ ရှိ ကို ပြန်ပို့ပေးခဲ့ ပါတယ်။ ဒါဟာ တင်းမာနေတဲ့ အခြေအနေ ကို ရောပေါင်းအောင် လှုပ်ဆောင်တာ လို့ တခု လို့ ရှုမြင်ကြပါတယ်။ ဆိုမာလီယာ စစ်သွေးကြွ အဖွဲ့ အယ်ရှဘပ် ရဲ့ လူသစ်စုဆောင်းတဲ့ ဗီဒီယို အထွေ အသစ်ထဲမှာ အမေရိကန် ရဲတွေ ရဲ့ တနက်ပစ်ခတ်မှု တွေ နဲ့ အတူ လာမယ့် American သမ္မတရွေးကောက်ပွဲအတွက် Republican Party ကကိုယ်စားလှယ်ရွေးချယ်ရမှာဝင်ရောက်ယှဉ်ပြိုင်နေတဲ့ Donald Trump ရဲ့မဲဆွယ်ပွဲမှာ Muslim တွေ American နိုင်ငံတွင်ဝင်ရောက်မှုကိုတားမြစ်မယ်ဆိုတာတွေကိုဦးစားပေးပြီးဖော်ပြထားပါတယ်။ တောက်ကြန်နေထုတ်ပြန်တဲ့ဒီ ဗီဒီယို ဟာ American နိုင်ငံကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်တဲ့အဖွဲ့တစ်ခုကပထမဆုံးအနေနဲ့ American နိုင်ငံတွင်လက်တလောပြဿနာအသုံးချပြီးပြည်သက်ကိုဆွဲဆောင်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့တော်ရဲ့စန်ဂျင်းနင်းဆိုးဝါးနေတဲ့လေထုညဉ့်ဉန်းမှုကိုလျှော့ချဖို့ရည်ရွယ်တဲ့စမ်းသပ်မှုတစ်ခုကိုအိန္ဒိယနိုင်ငံကနှစ်သက်မှာစတင်လိုက်ပါပြီ။ဒီကနေ့အတွက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရင်မူကမန္တန်တာချမ်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့အာဒင်ဦးရကုဖြစ်ပါတယ်။ညနေဘက် 6:29ကနေခုနှစ်နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းလို့မီတာ10.69နဲ့ဆက်9ကနေဖန်းယူနားဆင်နိုင်ကြပါရစေ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.